Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American အတန်ရဲ့2022ခုနှစ် February 9ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းဒိုမီတာ3249တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့အတွက်သတင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့စစ်ကောင်စီပေါ်တိုးမြင့်ဖိအားပေးဖို့အမေရိကန်လွှတ်တော်ကော်မတီကသမ္မတဘိုင်ဒန်အစိုးရကိုတောင်းဆိုလိုက်တဲ့သတင်းတယ်လီနော့ကုမ္ပဏီရောင်းချမဲ့အစီအစဉ်ကန့်ကွက်မှုတွေနဲ့ကြုံနေရတဲ့အခြေအနေစရာတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့မင်းကင်းဒေတာစည်ရေးတင်းမာမှုအခြေအနေကိုတင်ပြတဲ့အခ
ါတံပေါက်လောင်ပြေတောင်ပြင်ဘလူတဝအိတ်ချားတွေကကျွန်တော်ပြည့်ခန်းရှိတဲ့ခြေနဲ့နေရာတွေကိုပြစ်တာဗျ။တော်တော်လေးကိုပြစ်တယ်ပြီးတော့လူရင်နဲ့ချတယ်ပေါ့ဗျာ။စစ်သားတွေလည်းချတယ်ပြီးတော့လိုက်လီရင်နဲ့လိုက်ကြည့်ပြစ်တယ်အလုံးလီရင်လီးပြီးပေါ့။
ဒါကတော့ဒေတာကန်တွေထွက်ပြေးနေရတဲ့ခြေနေကိုဒေတာကန်ရွာသားတအုပ်က VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကင်းတီနယ်ဘက်မှာလည်းတိုက်ပွဲတွေကြောင့်ဒုက္ခတွေခမန်းချေ2,000ကျော်လောက်ရှိနေကြောင်း KNU ကပြောကြားလိုက်တဲ့ဒီသတင်းပေးပို့ချက်ကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်ကာညဆွေနေကန်အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူကျွန်မကတင်ဆက်မှာပါရှင်
ယူကရိန်းနဲ့ဇက်မှာရုရှားကစစ်အင်အား3,000လောက်ချထားပြီးတင်းမာနေတဲ့အခြေအနေတွေကိုအချိန်တော်အတွင်းဖြေရှင်းနိုင်မှာမဟုတ်ပဲလက်နဲ့ချီကြားနိုင်တယ်လို့အင်္ဂါနေ့ကယူကရိန်းမြို့တော် Kiev မှာရောက်ရှိနေတဲ့ပြင်သစ်သမ္မတ Macron ကပြောဆိုပါတယ်မကြုံသေးဘူးတဲ့အခြေအနေတွေအောက်မှာဒီတင်းမာမှုတွေကိုရှော့မတက်ပါနဲ့လို့ပြောဆိုခဲ့တယ်လို့ဒီပြဿနာကိုအနေငယ်ဆွေးနွေးရုံနဲ့ပြင်းထန်နိုင်လိမ့်မယ်လို့သူ့အနေနဲ့မယုံကြည်ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇီလင်စကီနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်ရှေ့ဆက်လောက်ဆောင်နိုင်မဲ့လက်တွေ့ချပြီးခိုင်မာတဲ့ဖြည့်ရှင်းစရာနည်းလမ်းတွေရှိတယ်လို့သူ့အနေနဲ့ယုံကြည်တယ်လို့ယူကရိန်းသမ္မတနဲ့တွေ့ဆုံအပြီးမှာသမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်အီရန်နျူကလ িয়ার အရေးအမေရိကန်နဲ့အီရန်ဂျာဂန်တဆင့်ဆွေးနွေးမှုတွေကို၁၀ရက်ကြာရပ်ဆိုင်ပြီးနောက်အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်နိုင်ငံမှာသဝဒတင်းမာတဲ့သမ္မတအစ္ဗရာဟင်ရာစီတက်လာပြီးနောက်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တဲ့ဆွေးနွေးပွဲတွေကအကန့်အသတ်နဲ့ပဲတိုးတက်မှုရှိတယ်လို့ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေကပြောဆိုပါတယ်။ပြီးခဲ့တဲ့လတဲ့တုန်းကဆွေးနွေးမှုတွေအချိန်မြင့်လှုပ်ဆောင်ခဲ့ပေမဲ့ထင်သာမြင်သာပြဿနာတချို့ကိုဖြေရှင်းနိုင်ခြင်းမရှိသေးပါဘူး။အီရန်အနေနဲ့နျူကလ িয়ার ထုတ်လုပ်မှုတွေမှာတိုးတက်မှုတွေရရှိလာပြီး2015ခုနှစ်ကသဘောတူညီချက်နဲ့ထိန်းချုပ်ဖို့မဖြစ်နိုင်တော့တဲ့အခြေအနေမျိုးရောက်ဖို့နှိကလာနေပြီလို့အနောက်တိုင်းအင်အားကြီးနိုင်ငံတွေကသတိပေးနေပါတယ်။မြန်မာစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေယာဉ်စီမယောင်းချဖို့အပါအဝင်အရေးယူတံခတ်မှုတွေချမှတ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုကွန်ဂရက်လွတ်တော်နိုင်ငံသားရေးကော်မတီကတောင်းဆိုလိုက်ပါတယ
် Perpetuating gross violations of human rights as part of this brutal campaign to suppress the democratic
ဂျမနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်အတွင်းဒီမိုကရေစီလိုလားတဲ့ပြည်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရှုံ့ချကြောင်းလဲအမေရိကန်အောက်လွတ်တော်နိုင်ငံသားရေးကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ကိုယ်စားလှယ်Grigory Mix ကအင်္ဂါနေ့ဆွေးနွေးရမှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုဖော်ဆောင်ဖို့ဂရီကိုဂိုတွေပြုပြီးဆယ်စုနှစ်တခုအကြာအတွင်ကူးပြောင်းရေးတွေလုံဆောင်နေစဉ်2020ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းခဲ့ပြီးဒီမိုကရေစီလိုလားသူတွေကိုအချင်းယုံတပ်ဖြတ်မှုတွေအပါအဝင်အကြမ်းဖက်တိုက်ခိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းနဲ့အနည်းဆုံးလူ1400ကျော်အသက်ခံရပြီး1000ကျော်ကိုလည်းတရားမဝင်ဖမ်းဆီးခဲ့ကြောင်းနိုင်ငံသားရေးကော်မတီရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဒါကြောင့်အမေရိကန်လွှတ်တော်ကနေမြန်မာပြည်သူတွေနဲ့အတူရပ်တည်ကြောင်းဖော်ပြထားသလိုမြန်မာစစ်တပ်အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေအလုံးစုံရပ်တန့်ဖို့တိုင်းရင်းသားအဖွဲ့တွေနဲ့အပြစ်ခတ်ရပ်ဖို့ Hansi Tadu Alamu Pianopo, Peson Suni Pishapo, Titan Tabare. Dadin, American Tamarane, Suya Tanari, Nine, Kula Tamaga Lumyohi Kansi Apa Owen, Nanganaga Adaya Wine, Letwebi, Sitane, Sitane Pate Tude, Lupo Pode, Komuni Dego, Peso Ye Yumu Atide Taman Bulopo, Nanganaga Adaya Wangani, Nama Sitago, Lenet Tempo Yang Tamu Pepin Bone, Leyensi Yang Tamu Rigo Pepin Bo, Sara Rigo Losan Bogole Titan Tabare. နော်ဝေးချေဆိုင်တယ်လီနော့ဆက်သွယ်ရေးကုမ္ပဏီကမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချမဲ့အစီအစဉ်ဟာပုဂ္ဂိုလ်ရေးလျှို့ဝှက်အချက်အလက်တွေပေါက်ကြားနိုင်တဲ့အန္တရာယ်ရှိတယ်လို့သုံးစွဲသူမြန်မာနိုင်ငံသားတဦးကနော်ဝေးအချက်အလက်များထိန်းသိမ်းကာကွယ်ရေးအာဏာပိုင်ဌာနကိုတင်ကြားလိုက်ကြောင်းသူရဲ့ရှင်းလင်းတွေကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်း ီကိုရောင်းချမယ်လို့ပြီးခဲ့တဲ့နှစ်ထဲကကြေညာခဲ့ပြီးမြန်မာနိုင်ငံရဲ့လုံထုံးလုံနည်းတွေအရနောက်ဆုံးအဆင့်ကိုစောင့်ဆိုင်းနေတယ်လို့သာသိရပြီးအခြေအနေတွေကိုရှင်းရှင်းလင်းလင်းတော့မသိရသေးပါဘူးအခုလိုရောင်းချခဲ့မယ်ဆိုရင်သုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုကြွယ်ပြောင်းပေးနိုင်တဲ့အန္တရာယ်ရှိတယ်လို့တနင်္လာနေ့မှာအမှုဖွင့်တိုင်ကြားခဲ့တဲ့ရှေ့နေအဖွဲ့ကပြောဆိုထားပါတယ်ဒီရောင်းချမှုဟာတုံးဆွဲသူတွေရဲ့အရေးကြီးတဲ့အချက်အလက်တွေကိုထိန်းသိမ်းရမယ့်စည်းမျဉ်းတွေကိုချိုးဖောက်ခြင်းရှိမရှိ၊နော်ဝေအချက်အလက်ထိန်းသိမ်းရေးဌာနအနေနဲ့စစ်ဆေးပြီးသိကြအောင်အာမခံဖို့အမည်မဖော်လိုတဲ့အမှုဖွင့်တိုင်ကြားသူကိုပုံစံပြုတဲ့နော်ဝေရှင်းနေအဖွဲ့ဖြစ်တဲ့ SANDAS Sandets ကတောင်းဆိုထားပါတယ်
American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နိုင်ကနေ9နိုင်ထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးပါရရှင် American နိုင်ငံသားဝန်ကြီး Anthony Blinken ဟာဒေတာရင်းပူပေါင်းဆောင်ရွက်မှုတိုးမြင့်လာစေဖို့ရည်ရွယ်ချက်နဲ့အင်္ဂါနေ့ကအာရှပစိဖိတ်ဒေတာကိုတွားရောက်ခဲ့ပါတယ်။ယူကရိန်းနဲ့ရုရှားတင်းမာမှုတွေကြောင့်အကြက်အတဲတွေပေါ်ပေါက်နေပေမဲ့လည်းအာရှပစိဖိတ်ဒေတာတွင်တရုတ်ရဲ့ဩဇာတိုးချဲ့လာမှုကိုတုံ့ပြန်ဖို့အမေရိကန်ကရည်ရွယ်ထားတာပါ။တရုတ်ရဲ့ဒေတာတွင်ဩဇာလွှမ်းမိုးမှုကိုတံပြန်ဖို့ရည်ရွယ်ထားတယ်လို့အများကမြင်ကြတဲ့ American, Japan, India, Australia လေးနိုင်ငံ The Quad အဖွဲ့ရဲ့ Australia နိုင်ငံ Melbourne မှာပြုလုပ်တဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနိုင်ငံတိုင်းဝင်ကြီးအစည်းအဝေးအတွက်ဝင်ကြီးဘလန်ကန်ဟာ၃ရက်ကြာရောက်ရှိနေတာပါဒါအပြင်သူ့ရဲ့ခီးစဉ်အတွင်းဩစတြေးလျဝင်ကြီးချုပ် Scott Morrison အပါအဝင်ဩစတြေးလျအကြီးအကဲအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်နျူကလ িয়ার ဆွဲရင်သုံးရေငုပ်တင်မော၈ဆင်းတိဆောက်ရေးအမေရိကန်နဲ့ဩစတြေးလျအစိုးရတို့ပြီးခဲ့တဲ့နှစ်သဘောတူညီခဲ့တာကြောင့်တရုတ်အတွက်လည်းအအားတင်စရာစိန်ခေါ်မှုဖြစ်ခဲ့ပါတယ်။ဝင်ကြီးဘလန်ကန်ဟာစနေနေ့မှာဩစတြေးလျနိုင်ငံကနေထွက်ခွာပြီးတဲ့နောက်တရုတ်ရဲ့လွှမ်းမိုးမှုခံနေရတဲ့ Pacific ဒေသကျွန်းနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ Fiji နိုင်ငံမှာခေတ္တဝင်ရောက်မှာဖြစ်ပါတယ်။COVID-19 ကယောဂကာလကျင်းပတဲ့ဘေကျင်းဆောင်းရာသီအိုလံပစ်ပွဲတော်မှာတင်းကျပ်တဲ့ယောဂကာကွယ်ရေးကန့်သက်ထိန်းချုပ်မှုအစီအစဉ်တွေအောင်မြင်နေတာကြောင့်လူကိုယ်တိုင်လာကြည့်မဲ့ပရိသတ်တွေကိုပိုးပြီးဖိတ်ခေါ်သွားဖို့ရှိကြောင်းတရုတ်အစိုးရကအင်္ဂါနေ့ကကြေညာခဲ့ပါတယ်။လက်ရှိမှာအားကစားပွဲမှာပါဝင်ရှင်ပြိုင်သူတွေပွဲစီစဉ်သူတွေနဲ့တီးတန့်ခွဲပြီးမှန်ကန်တွေထဲမှာပရိသတ်တွေဝင်ရောက်ကြည့်ရှုကြရတာပါ။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုနဲ့ပတ်သက်လို့စိုးရိမ်မှုတွေကြောင့်လက်မှတ်တွေကိုအများပြည်သူအတွက်ရောင်းချတာမျိုးမလုပ်ခဲ့ပေမဲ့ပရိသတ်အကန့်အသတ်နဲ့ဖိတ်ခေါ်ပြီးလာရောက်ကြည့်ရှုသူတွေအနေနဲ့လည်းယောဂကာကွယ်တားဆီးရေးတင်းကျပ်တဲ့အစီအမံတွေကိုမဖြစ်မနေလိုက်နာဖို့သတ်မှတ်ပြဋ္ဌာန်းခဲ့ပါတယ်။ဟောင်ကောင်မှာတော့အင်္ဂါနေ့တရက်ထဲကိုဗစ်ကူးစက်မှုအသစ်600အထိမြင့်တက်ခဲ့ပါတယ်။လူအသွားလာအများဆုံးနဲ့အစီအကားဆုံးဖြစ်တဲ့အမေရိကန်နဲ့ကနေဒါနယ်စပ်ဂိတ်ကိုတော့အင်္ဂါနေ့အထိပိတ်ထားဆဲဖြစ်ကြောင်းကနေဒါဘက်ကကြေညာခဲ့ပါတယ်။ COVID-19 ကန့်သတ်ချက်တွေကိုစန့်ကျင်တဲ့ကုန်တင်ကားမောင်းသမားတွေကကနေဒါမြို့တော်အော်တဝါမှာဇန်နဝါရီလ28ရက်နေ့ကစပြီးသူတို့ရင်တွေကိုပိတ်ဆို့ပြီးအစိုးရကိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ရဲ့ COVID-19 ကပ်ရောဂါစောင့်ကြည့်ရေးစင်တာရဲ့တနင်္လာနေ့ထုတ်ပြန်ချက်အရတကမ္ဘာလုံးမှာ COVID ကူးစက်မှုပေါင်း396တန်းကျော်နဲ့သေဆုံးမှုပေါင်း 5.8 တန်းကျော်ရှိနေပါတယ်။တရုတ်နိုင်ငံဘေကျင်းဆောင်းရာသီအိုလံပစ်မှာ American ပြည်ထောင်စုကအမျိုးသား Figure Skating Champion ဖြစ်တဲ့နေတန်ချန်းဟာအင်္ဂါနေ့ကတဦးချင်းပြိုင်ပွဲမှာရမှတ်113.6 ခုနဲ့ကမ္ဘာစံချိန်တင်ခဲ့ပြီးပထမဆုံးအိုလံပစ်ရွှေတံဆိပ်ဆုကိုစုခုမဲ့အလားအလာရှိနေပါတယ်။ချန်ရဲ့အလှပြစကိတ်စီးဆွမ်းရည်ဟာနှစ်ကြိမ်တိုင်ရွှေတံဆိပ်ဆုရထားတဲ့ဂျပန်အမျိုးသား Figure Skating Champion Yuzuru Hanyu ရဲ့စံချိန်ကိုချိုးနိုင်ခဲ့တာပါ။အမျိုးသမီးအလွတ်စီးစကိတ်ပြိုင်ပွဲမှာတော့အမေရိကန်မှာမွေးဖွားကြီးပြင်းခဲ့တဲ့တရုတ်နိုင်ငံသူအသက်18နှစ်အရွယ်အီလင်ဂူးဟာအင်္ဂါနေ့ကတရုတ်နိုင်ငံအတွက်ရွှေတံဆိပ်ဆုခူးနိုင်ခဲ့ပြီးသမိုင်းမှတ်တမ်းဝင်ခဲ့ပါတယ်။မကြာခင်ရွေးချယ်မဲ့အော်စကာရုပ်ရှင်ထူးချွန်ဆုတွေအတွက်စကားတင်ရွေးချယ်ရမှာအမျိုးသမီးဒါရိုက်တာဂျိမ်းစ်ကမ်ပီယန်ရဲ့ The Power of the Dog ရုပ်ရှင်စကားဟာထိတ်ဆုံးနေရာမှာရှိနေပါတယ်။အင်္ဂါနေ့ကကြီးညာခဲ့တဲ့စကားတင်စီးရင်မှာဒါရိုက်တာကမ်ပီယန်ရဲ့စကားဟာအကောင်းဆုံးရုပ်ရှင်ဆုအကောင်းဆုံးရုပ်ရှင်ဒါရိုက်တာဆုအကောင်းဆုံးသရုပ်ဆောင်ဆုတွေအပါအဝင်12နေရာနဲ့ဦးဆောင်နေပါတယ်။ဒီစကားမှာထိတ်တန့်သရုပ်ဆောင်တွေဖြစ်တဲ့ Benedict Cumberbatch, Kristen Dust, Jesse Plemons နဲ့ Cody Smith McPhee တို့အားလုံးဟာလည်းအကောင်းဆုံးသရုပ်ဆောင်ဆုတွေအတွက်ရွေးချယ်ခံထားရပါတယ်။ဒါရိုက်တာဒန်နစ်ဗီလ်နူးဖ်ရဲ့ဒူးန်စကားကတော့ထူးချွန်ဆုဆယ်ဆုရထားခံရပြီးဒုတိယလိုက်နေပါတယ်။94ကြိမ်မြောက်အော်စကာဆုပေးပွဲကိုတော့မက်ရှလာ28ရင်းနှီးမှာကျင်းပမှာဖြစ်ပြီးအွန်လိုင်းရုပ်သံလိုင်းတော်တော်များများကဓာတ်ရိုက်ထုတ်လွှင့်ပြသမှာဖြစ်ပါတယ်။ဒါကတော့ဗုဒ္ဓဘုနေ့နေနဲ့ခင်တဲ့တင်စီစဉ်ကိုကိုစော်မိုးကျော်နဲ့အတူတင်ဆက်ခဲ့တာပါ။မကြခင်မှာတော့ဒီသကိုင်းတိုင်းမင်းကင်းဒေတာဘက်ကစီရေးတင်းမာမှုအခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ကချင်ချင်းရခိုင်နဲ့ဒီသကိုင်းတိုင်းဒေတာတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအကြောင်းကိုစူးစီးတင်ပြမှာပါ။မြန်မာနိုင်ငံဆရာနာတင်းကြီးတနှစ်ကျော်ကြာရှိလာနေချိန်မှာပဲလက်နက်ကိုင်ပဋိပက္ခတွေဟာနေရာအနှံ့မှာဆက်လက်ပေါ်ပေါက်နေပါတယ်။ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းနဲ့ကချင်ပြည်နယ်တွေမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေငယ်ငယ်ကပြည်သူ့ကာကွယ်ရေး PDF တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လေဒေသခံတွေတိုက်ဆုံတာစစ်ပေးရှောင်နေရတာစတာတွေရှိနေပါတယ်။ဒီကြောင်ရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုကိုခင်မောင်စိုးမင်းကနေပြီးတော့စူးစီးပြီးပြောပြမှာပါ။
စစ်ကောင်စီတပ်ဖွဲ့တွေနဲ့အေးအေးရခိုင်တပ်ဖွဲ့တွေအကြတိုက်ပွဲတွေပြန်ဖြစ်နေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာအနီးမှာဖေဖော်ဝါရီလ9ရက်နေ့ညပိုင်းကစစ်သားတွေလိုက်ပါလာတဲ့အရသားပိုင်ကားစီးမိုင်းဆွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီဖြစ်စဉ်မှာကားမောင်းသူအမျိုးသားနဲ့အတူကားပိုင်ရှင်အမျိုးသမီးလည်းသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်
။နေ့7နှစ်ကြီးကျော်အတန်တော့ကြားရပါ။စနေကြံပါဒီအတန်တော့ကြားရဆုံးတော်တဲ့နေရောက်ဆိုတာကျွန်တော်မိုးလင်းမှသိရတာ။အလုံးကနေပြီးကျွန်တော်ကိုရေးတက်ဖွဲ့ကအဲ့တာပါတကြိုဖို့တော့ computer ထားပါအမျိုးသမီးကနေပြီးကတိုင်ရံသားဟိုအမျိုးသားကကြာရင်တော့ဟိုမူဆင်းနေပေါ့ဒီသူတို့ကသူ့ဘဝရဲ့လောကဖက်ပေါ့
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့အဲ့ဒီမောင်တော်မျိုးနယ်မြောက်ပိုင်းဟာအေးအေးရခိုင်တက်ဖွဲ့တွေရဲ့နယ်မြေမဟုတ်ကြောင်းနဲ့ ARSA ရိုင်းဂျာလက်နက်ကိုင်အဖွဲ့လှုပ်ရှားလေးရှိတဲ့နယ်မြေဖြစ်တဲ့အကြောင်းပြောပါတယ်ဒါ့အပြင်အေးအေးရခိုင်တပ်ဖွဲ့နဲ့သူတို့စစ်ကောင်စီကင်းလှည့်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာအေးအေးကပြောမှပဲသိတယ်လို့ဆိုပါတယ
်။ ARS ရေအရင်ကဒီတဲ့အိုင်ဒီကျချန်ပြီးဦးပေးမှာမိုင်းထောင်တတ်ကြတာရှိတယ်။အဲဒါရဲအချို့ထိခိုက်ဒဏ်ရာရှိကြတာရှိတယ်။ဒါကြောင့်လို့အဲ့ဒီဘက်မှာကျွန်တော်လည်းလုံချုံကြီးတိုးမြင့်ပြီးဆောင်တယ်လုံချုံကြီးတိုးမြင့်ဆောင်တဲ့မှာတမန်သားကြီးရနာလီမှာတိုက်ပွဲဖြစ်တဲ့ပြအဲ့မှာလက်နဲ့တလဲရလိုက်တယ် ARS နဲ့ဖြစ်တယ်လို့ပဲကျွန်တော်ထင်ခဲ့တယ်နောက်ပိုင်းမှာအေးကတော့သူတို့ထွက်သွားတာအေးသူတို့နဲ့ဖြစ်တယ်သူကအဲ့ဒီမှာမသိတော့လဲအဲ့ဒီနေမီရောသူတို့နေနေလဲမဟုတ်ဘူးအဲ့တော့အဲ့ဒီမှာ၄ရက်နေမှာအဲ့လိုဖြစ်ခဲ့တယ်၆ရက်နေမှာတစ်ခါထပ်ပြန်လို့ဖြစ်ခဲ့တာမျိုးရှိနေချင်းပိုင်းလောက်ပါပဲမိုင်းဆွဲတိုက်ခိုက်လို့ကြောင့်ဝင်ငွေပြစ်ခတ်တာရှိအဲ့ဒီမှာတော့ကျွန်တော်စီကထိခိုက်ဒဏ်ရာရတဲ့ရှိတဲ့အချို့ရှိ
ရခိုင်ပြည်နယ်မှာ2020အောက်တိုဘာလကစလို့စစ်တပ်နဲ့အေအေတပ်ဖွဲ့တို့အကြားနှစ်ဖက်နားလည်မှုနဲ့အပြစ်အခက်ရပ်ဆဲခဲ့ပါတယ်။တနှစ်ကျော်ကြာပြီးအချိန်မနစ်နိုဝင်ဘာ9ရက်နေ့ကတော့ပထမအဦးဆုံးအချိန်အနေနဲ့နှစ်ဖက်ကြားတိုက်ပွဲတွေပြန်ဖြစ်ပွားခဲ့ပါတယ်။ အဲ့ဒီအချိန်ကလေးကမောင်တော်မြို့နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့အေးအေးရခိုင်တပ်ဖွဲ့တို့အကြားစစ်ရေးတင်းမာလာခဲ့ကြပါတယ်။အလားတူချင်းပြည်နယ်တောင်ပိုင်းမတူပီမြို့နယ်နဲ့မင်းတပ်မြို့နယ်တွေမှာလည်းဒေသခံချင်းကာကွယ်ရေး CDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်။မတူပီမြို့ကနေမင်းတပ်မြို့ကိုသွားတဲ့စစ်ကောင်စီတပ်ဖွဲ့မော်တော်ယာဉ်တန်းကိုမတူပီမင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့ကဖေဖော်ဝါရီလ9ရက်နေ့ကလမ်းတစ်လျှောက်ချုံကိုတိုက်ခိုက်ခဲ့တယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ကဆလိုင်းရောမန်ကပြောပါတယ်
။အဲ့တည်းအတိအကျတောက်လျှောက်ပါလဲကျွန်တော်တို့အဲမတူပီ CDF ကအဲ့ဒီတန်းကိုတိုက်ခိုက်တယ်မင်းတပ် CDF ကတောက်လျှောက်ပဲ990 960ကလေးမှာတုံးမှာတောက်လျှောက်ပဲတိုက်ခွေးတယ်ဒီ76ရက်တာတုံးမှာတည်းကျွန်တော်တို့တိုက်ခွေးရစီတော့73ကျင်းလောက်တိုက်ခွေးဖြစ်တယ်ဒီတစ်ခေါက်ကသူတို့ဒီမင်းတပ် CDF တိုက်ခိုက်တာတည်းအများ70နဲ့30ကျားတော့ဒီဆုံးမှုရှိနေတယ်မင်း
တနင်္လာနေ့ကစစ်ကောင်စီရင်တန်းကို CDF အဖွဲ့ကမိုင်းဆွဲတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ကလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုအတွင်းစဲကျော်တက်အရွယ်အရသာတူသေဆုံးခဲ့တယ်လို့ပြောပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့ VOA ကနေတီးခြားအတည်ပြုချက်တော့မရရှိခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးကနေမတူပီမျိုးကိုရိတ်ခါသွားပို့တဲ့မော်တော်ယာဉ်နဲ့တိုက်ခိုက်ခံရတာရှိပေမဲ့ကားပဲအနည်းငယ်ပျက်စီးခဲ့တယ်လို့ပြောပါတယ်။
မင်းတပ်ဘက်မှာမနေ့ကတော့ကျွန်တော်နေ့တယ်နှစ်နာရီလောက်မှာတက်ကနေပို့တဲ့ရိတ်ခါပူတဲ့ရင်ကိုမင်းတပ်နဲ့မတူပီကြတဲ့မှာလက်လုံမိုင်းနဲ့ကျွန်တော်ဘိုင်းဆွဲတိုက်ခိုက်ခဲ့တာတော့ရှိတယ်။ဟိုကတော့အနှဲငယ်ပြတ်တဲ့ဟာရှိတယ်။ကျန်တာတော့ပြီးကြတော့မရှိတော့
။ချင်းတောင်ကြီးမှာရှိတဲ့စကိုင်းတိုင်းအတွင်းကကလေးမျိုးနယ်ပါလေဒေသခံ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ချင်းမျိုးသားကာကွယ်ရေး CDN နဲ့ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့ဝင်ကိုမိုင်းဆွဲတိုက်ခိုက်ခဲ့ရမှာအကြအဆုံးတွေရှိတယ်လို့ဒေသခံတဦးကပြောပါတယ်
။အမေကမနေ့ပိုင်းတော့ 9:00 နာရီလောက်ကျွန်တော်ကဟိုညညောင်းနာမှာမိုင်းဆွဲတာကြာဆက်တက်အဲ့နာဒါကြောင့်ဆက်ကြောင်းကားလာလို့အမိုင်းဆွဲတာကိုဦးကဦးကြီးနားတစ်စီးကတော့ပြတ်သွားတယ်ဆက်တက်ဒီရက်ကတရားဝင်သုံးပါတယ်။ဒါတော့ကျွန်တော်တို့အဲ့နေ့လယ်2နာရီလောက်မှာမမြောင်းရနဲ့စီတာနာမှာနှစ်ချိန်ဖြစ်တော့ပြီးတော့နေ့ညနေမှာကြာရင်နာမှာတစ်ချိန်
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းသူတို့တပ်ဖွဲ့တွေလိုက်ပါလာတဲ့ကားကိုမိုင်းခွဲတာပစ်ခတ်တာတွေရှိတယ်လို့ဆိုပေမဲ့အကြအဆုံးအထိကိုက်တော့မရှိဘူးလို့ပြောပါတယ်။ကလေးမျိုးနယ်တောင်ပိုင်းဒေသမှာတိုက်ပွဲတွေမကြာခဏဖြစ်ပွားနေတဲ့အတွက်ဒေသခံကြေးရွာသားတွေထောင်ထဲချပြီးကလေးမျိုးပေါ်မှာစစ်ဘေးရှောင်ခိုလုံနေရတယ်လို့ဒေသခံတွေကပြောပါတယ်။တချိန်တည်းမှာပဲကချင်ပြည်နယ်မြောက်ပိုင်းပူတာအိုမြို့နယ်မှာလည်းကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့စစ်ကောင်စီတပ်ဖွဲ့တွေအကြတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ကျေးရွာသားတွေစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်
။ဒီပမာစစ်တပ်တွေလာပြီးဆိုတော့နှိမ့်ဆက်မှာကြောက်နေတယ်နော်။အမြတ်ကြီးတွေကတက်မှာပဲခေါင်ထားတယ်ဆိုတော့မှဘုံကြီးကြီးလာတယ်မဒီမှာငါတို့ကြောက်မှာကြာမှာနောက်ပြန်ဒီလာတော့လီနဲ့လာတိုက်မှာလို့ကြောက်နေလို့
အဓိကလုံရှားရံနဲ့စွန်ပီးရံကြေးဝါတွေကဒေသခံအနည်းဆုံး3000လောက်ဟာတောတောင်တွေထဲမှာပုံအောင်နေကြရတဲ့အတွက်စားနပ်ရိက္ခာအခက်ခဲလည်းရှိကြတယ်လို့ဆိုပါတယ်။ကချင်ပြည်နယ်မြို့တော်မြစ်တီနားကနေတက်လာတဲ့ကုန်ကားတွေကိုစစ်ကောင်စီတပ်ဖွဲ့တွေကစစ်ဆေးပြီးအခြေခံစားတောက်ကုန်တွေဖြစ်ကြတဲ့စမ်းစီစားတင်သွင်းခွင့်မပေးဘူးလို့ဆိုပါတယ်။အဲ့ဒီအတွက်ပူတာအိုမြို့နယ်အတွင်းကကြေးဝါတွေမှာစားနပ်ရိက္ခာအခက်ခဲနဲ့လည်းကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမိပါရှင်မကြခင်မှာလေအခုလိုဒီစည်ရည်တွေဖြစ်ပွားနေတဲ့ပฏิပခတွေဖြစ်ပွားနေတဲ့နေရာဒေသတွေမှာ73စီဈေးနှုန်းတွေမြင့်တက်နေပြီးရှားပါနေတဲ့အခြေအနေကိုလည်းပြောပြမှာပါအခုတော့စကိုင်းတိုင်းဒီမင်းကင်းနယ်ထဲမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါမင်းကြီးမြို့နယ်တန်ပေါက်နယ်လောင်းပြေရွာနာမှာဖေဖော်ဝါရီလ9ရက်နေ့ကစစ်တပ်ကရဟတ်ရင်တွေနဲ့ပစ်ခတ်ရှင်းလင်းပြီးတပ်တွေကိုဖျန့်ချခဲ့တဲ့အတွက်အနီးတစ်ဝိုက်ကဒေသခံတွေဟာကြောင်းလန့်တကြားနဲ့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။စကိုင်းတိုင်းနယ်ကပြည်သူ့ကာကွယ်ရေးအဖွဲ့ရဲ့အားကောင်းတဲ့မင်းကင်းနယ်ဘက်မှာစစ်ကောင်စီတပ်တွေဖျန့်ချနေရမှာဖေဖော်ဝါရီလ9ရက်သတင်းလာနေကချင်းသွင်းမြေအရှိတ်ဘက်ကန်ကတန်ပေါင်းနဲ့လောင်းပြေကျေးရွာနာမှာစစ်သားတွေကိုရဟတ်ရင်တွေနဲ့လာချသွားတယ်လို့ဒေသခံတွေကပြောပါတယ်။ရဟတ်ရင်တွေမစင်းရင်ပတ်ဝန်းကျင်ကိုပြစ်ခတ်လို့ရွာသားတွေထွက်ပြေးကြရတယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဟုတ်တယ်တံပေါက်လောင်းပြေးတောင်ပြင်ဘလူတဝအိတ်ကြားတွေကကျွန်တော်ပြစ်ခံရှိတဲ့ခြေနဲ့နေရာတွေကိုပြစ်တာဗျ။အဲဒီကောင်တွေတော်တော်လေးကိုပြစ်တယ်ပြီးတော့လူလူရင်နဲ့ချတယ်ပေါ့ဗျာ။ဟုတ်ကဲ့
ပါလေကျွန်တော်စစ်သားတွေလည်းခြားတယ်ပြီးတော့လိုက်ပြီးနဲ့လိုက်ပြီးတည်တယ်အားလုံးလေးလေးပြီးတော့ရွာသားတွေကလည်းအခုခတိခတိနေရတယ်ပေါ့ဒီတော့အားတွေအဲဒုက္ခတွေဒီပေါ့အကုန်လုံးပေါ့ပြီးနေရတာအထူးကမရှိဘူးမနေတော့ဟုတ်လောလောဆယ်အဲ့ဒီဒေတာဘက်မှာတိုက်ပွဲတွေရှိမနေပဲရဟဲရင်တွေနဲ့ပြစ်ခတ်နေမြေရှင်းလင်းခဲ့တယ်အားလုံးမင်းကင်းပြည်သူ့ကာကွယ်တပ်ဖွဲ့ဝင်သူကအခုလိုပြောပါတယ် 我非得人民的心，听我嘞。
แต่ไม่จ้าละพี่ละบอกเลยดูดูมาพี่อยากได้ดูมาเลยยังไงเนี่ยเช้าเช้าเกิดเสด็จได้เลยคือดีดามาแต่สุดท้ายเรื่องเลยเปลี่ยวไปเลยสังสีเปลี่ยวกันยังปูจูสมันทั้งอะไรเหมือนกันบ้างไหมแต่บริเวณไม่ใช่บุรุษคุลุเปลี่ยวไปเลยเหมือนกันทำบ้านหลังวิญญาณไอ้มาเราจะรู้เหมือนกันมาเราเสด็จเราไม่ใช่บ้างสกายนี่เนี่ยก็ที่ได้กันก็คือตั้งแต่วันอากงเนี่ยแกนิมยูเนี่ยเหมือนกันมิวเนี่ยเลยมาสันวายละต้องใจยังไงก็สั่งลูกสังสีก็กงยังก็ยี่จ ွားတဲ့အတွက်နေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ပါတယ်ဖေဖော်ဝါရီလ4ရက်တောက်ကြိုင်နေ့ကလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကဏီနယ်ဝင်းမနာကျေးရွာအုပ်စုရဲစခန်းကိုဝင်ရောက်တိုက်ခိုက်ခဲ့လို့အပြင်းအထန်တိုက်ပွဲတွေဖြစ်ပြီးနှစ်ဖက်အကြအဆုံးများတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်ခင်ဗျာ
ကိုရဲမမရှင်ဆက်လက်ပြီးတော့ကရင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီဘက်ကဒီလေရင်နေနဲ့ပုံကျဲတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါကရင်ပြည်နယ်အတွင်းမှာကရင်မျိုးသားအစည်းအရုံးရဲ့တပ်တွေဖြစ်တဲ့ KNLA ကရင်မျိုးသားလူမျိုးရေးတပ် KNDO ကရင်မျိုးသားကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကလေရင်နဲ့ပုံကျဲတိုက်ခိုက်မှုတွေပြုလုပ်နေပါတယ်ဒါကြောင့်ပြည်ရင်းအိုးအိမ်နဲ့စစ်ပေးရှောင်ဒုက္ခသည်အသက် 9,000 လောက်ထိတိုးလာပါတယ်အရင်ကဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်အခုဆိုလို့ရှိရင်နှစ်သိန်းကျော်လောက်ရှိနေပြီလို့ KNU ဘက်ကခန့်မှန်းပြောဆိုထားပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်အတွင်းမှာကရင်မျိုးသားအစည်းအရုံးရဲ့တပ်တွေဖြစ်တဲ့ KNL ကရင်မျိုးသားလူမျိုးရေးတပ်တွေ KNDO ကရင်မျိုးသားကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲတွေဆက်ဖြစ်နေတာပါကရင်မျိုးသားအစည်းအရုံးထိတ်ချုပ်ရာတပ်မဟာအသီးသီးမှာတိုက်ပွဲတွေဖြစ်နေတယ်လို့ဖာပုံခရိုင်တပ်မဟာ9နဲ့ဒူပလာယာခရိုင်တပ်မဟာ6မှာဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်စစ်ဘေးရှောင်ပြည်ရင်းအိုးအိမ်မဲ့ဒုက္ခသည်အသက်9,000လောက်ရှိလာပြီးအခုဆိုရင်ကရင်ပြည်နယ်တစ်ခုလုံးမှာစစ်ဘေးရှောင်ဒုက္ခသည်ပေါင်း2,000,000လောက်ရှိတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖလိုစောတော်နီကအခုလိုပြောပါတယ်
အဲ့ဒါဟုတ်တယ်နောက်ဖြစ်လာတယ်ဟိုတော့ဒါအကြည့်ရအစ်စ်ကခုနပါလာအနေဆုံးရှိတယ်သူတို့ညာလည်းကျွန်တော်တို့အဟောင်းတွေလည်းမရပြန်လို့မရသေးတဲ့အနေဖားမှရှိတော့ခင်အားလုံးဒီမှာရှိနေတဲ့အခါမှာဟိုဥယျာဉ်က2သိန်းချက်မှရှိတယ်အားလုံးပေါ့အဟောင်းရောအစ်စ်ရော
စစ်တပ်ကအာဏာမသိရင်ကတည်းက KMU ထိန်းချုပ်ရာနယ်မြေတွေထဲမှာစစ်ကောင်စီတပ်တွေကလမ်းတွေဖောက်လုပ်နေတာကြောင့်အိုးအိမ်မဲ့ဒုက္ခသည်တွေရှိနေပြီးစစ်ကောင်စီကအာဏာသိမ်းလိုက်ပြီးတဲ့နောက်မှာတော့တိုက်ပွဲတွေခက်ခဲစိတ်ဖြစ်လာတာကြောင့်အိုးအိမ်မဲ့ပြည်ရင်းစစ်ပေးဆောင်ဒုက္ခသည်တွေဟာတပ်မဟာအသီးသီးမှရှိနေတယ်လို့လည်းဖလိုစောတော်နီကပြောပါတယ်
။အာဏာမသိမ်းချိန်မှာကလေးကကျွန်တော်တို့အဲ့ဒီဟိုစစ်တပ်ကနေပြီးတော့လမ်းပေါက်ကိုတပ်မဟာတော့မထိုးတော့ချတာဒီတပ်မဟာဘက်ကတပ်မဟာလာတယ်။အဲ့ဒီရေအားကြီးမှရှိတယ်။ဟုတ်လားအဲ့ဒီအဲ့ဒီဟာ5,000ကအနည်းဆုံးရှိတယ်5,000
ဟုတ်
ကဲ့အနာဘေးကြီးတဲ့နောက်ပိုင်းတိုက်ပွဲကပြီးပြီးဖြစ်လာတဲ့အခါသူကြီးတက်မှာငါမအရန်ဖုတ်တဲ့နောက်ပြီးတော့လေလံနေဘုံကျဲအဲ့နောက်ဟိုသူတို့ကတောင်းဝန်းတောင်းဝန်းတတိတိကြီးရဲ့ကဲလာနေဟိုနောက်ဆုံးတက်မှာ၆ဝပို့ပြီးတော့ပူးဆက်လာတော့အခုကအဲ့ဒီဒီတက်မှာတစ်ခုတစ်လုံးကအများဆုံးဖြစ်တယ်ဟို9,000ဖြစ်ဆိုတာအများဆုံးကဒီတက်မှာ၆နဲ့တက်မှာ9ပဲတက်မှာ3တောင်ရှိတယ်တက်မနေဟိုတော့ပေါ့နော်ထောင်ဝန်းနဲ့တောင်းဝန်းတစ်ပေါင်းတစ်လောက်မပြောင်းဘူးဟိုအဲ့ဒါတော့ပြောလို့မပြောဘူးစထားနေရာဒီလည်းရှိတယ်တမတ်တီလက်တက်ခွဲရမ်းဖြစ်တော့လဲသူပြန်ရှိတာအခုကပြန်ရှိလာတယ်အဲ့လိုဘူးတမတ်လေးမှလည်းနည်းနည်းနည်းပြန်ထွက်လာတယ်ဒီဒီတက်ခွဲပြန်ဖြစ်တယ်အဲ့လိုမျိုးပေါ့နော
်အခုလိုမျိုးပြည်ရင်းအိုးအိမ်နဲ့စစ်ပေးဆောင်ဒုက္ခတွေပုံများလာတယ်လို့စစ်ကောင်စီတပ်တွေနဲ့နေကြောင်တပ်တွေကလက်နက်ကြီးနဲ့ပစ်တာလေယာဉ်နဲ့ဗုံးကျဲတိုက်ခိုက်မှုတွေကြောင့်2022ခုနှစ်ဇန်နဝါရီလတလထဲမှာပဲကရင်ပြည်နယ်အတွင်းမှာဒေသခံကြီးရွာသား12ဦးသေဆုံးခဲ့ပြီး32ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းကရင်မျိုးသားအစည်းအရုံးကဒီရက်ပိုင်းမှာပဲသတင်းထုတ်ပြန်ထားပါရဲ့ရှင
်။ VOE မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။ဗုဒ္ဓဖူးနေ့နေ့ခင်း VOE မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ဆက်သုံးစီဈေးနှုန်းတွေမြင့်တက်နေတဲ့မြန်မာနိုင်ငံမှာစစ်ပွဲပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာဆက်သုံးစီတွေပိုးပြီးရှားပါးနေပါတယ်။ ကချင်း ပြည်နယ် ပူတာဝ မြို့နယ် ချင်း ပြည်နယ် မတူပီ မြို့နယ် စတဲ့ ဒေသတွေဘက်မှာ 73 စီစီးတွေ အစမတန် မြင့်တက်နေတဲ့ အပြင် လူသလောက် ဝယ် မရဘဲ အကန့်အသတ်နဲ့သာ ဝယ် နိုင်တဲ့ အခြေအနေ ဖြစ်နေပါတယ် ဒီအကြောင်း ရန်ကုန်က လာတဲ့ သတင်းကို မက်ခင်ထွေထွေက ပြောပြမှာပါ 73 စီစီးတွေ အခုရက်ပိုင်း ပိုတက်လာတဲ့ မြန်မာနိုင်ငံမှာ လမ်းမဆက်သွယ်ရေး ခက်ခဲတဲ့ နေရာတွေမှာတော့ ပိုးပြီးတော့ ဈေးတွေ တက်နေပါတယ် အထူးသဖြင့်လက်နက်ကင်ပြပခါတွေဖြစ်နေလို့အသွားလာကန့်တတ်မှုတွေရှိနေတဲ့ချင်းပြည်နယ်မတူပီမြို့နယ်မှာဆိုရင်73စီရှားလို့ဆက်သွယ်ရေးတွေပါပြတ်နေပါတယ်73စီအခက်ခဲကြောင့်စားတောက်ကုန်တွေပို့ဆောင်ဖို့အခက်အခဲဖြစ်နေတဲ့အပြင်ဆက်သွယ်ရေးဆက်တွေမလဲပတ်နိုင်တာကြောင့်မတူပီမြို့မှာလက်ရှိ၃ဆွဲနေတဲ့ MPT ဆက်သွယ်ရေးလိုင်းတချို့ပြတ်တောက်မှုရှိခဲ့တယ်လို့ဒေသခံတအူကအခုလိုပြောပါတယ်။ဒက်စီစီကခုတလောကတကလန်ကိုတောင်းချထောင်းတောင်းခန့်ထောင်းလို့ရှိတယ်
Now, Sanita Pieta Bono, Sanimo and Boo, never see at Akadi. Yetam Buddha Buna, when it's a town every Tara, who, Matam, Chatham Pinidi. Dizeli, Pede, Desi, Pede. And Bidiero, many don't yell out Pepperona, Dine, Gandelare. Then it's a little, she did the Jojarabe. She did there, Desi, Sedera, Sedemarina, and Lou, Edo Jojarabe. Desiero, Sino, Quitan Dinebono, they out.
တကလန်တကလန်စုပမာအဲ့လိုကြောင့်ဒီနေ့လေနည်းနည်းပတ်ပတ်ရောင်းကြတယ်။ဒါနဲ့တူနည်းနည်းဖတ်ထားတာဒီပေါ့အရင်ကဝေထားတယ်ဒီပေါ့။အဲ့ဒါတကလန်စီတကလန်စီကိုရောင်းပေးကြတယ်။ဒါလည်းကုံသွားပါပြီ။အဲ့ဒီဒေသဘက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်လမ်းမဆက်သွယ်ရေးခက်ခဲနေတယ်လို့စစ်ဆေးကန့်တတ်မှုတွေများလာကြောင့်ဒီလိုခက်ခဲတ
င်ထွက်ခံနေပါတယ်ဆက်သုံးစီတွေလည်းရှားပါစီတက်နေပြီးမနေ့ကဖေဖော်ဝါရီလ9ရက်နေ့ကလေးကဆိုင်တွေမှာပမာဏအကန့်အသတ်နဲ့ပဲရောင်းနေပါတယ်ကားတစ်စီးကိုကြက်ငွေ1000ဘူးအထိပဲစီဖြည့်ပေးတဲ့အထိဖြစ်နေတယ်လို့ဒီကနေ့မနေ့တက်စီသွားတဲ့သူတယောက်ကဖေဖော်ဝါရီကိုအခုလိုပြောပါတယ
်ကန့်တက်နေဝင်ရတယ်ဟုတ်ဟုတ်ဒီမနေ့ကနေစပေါ့ကားတစ်စီးကိုဒီမနေ့ကျတော့1000လေဟုတ်နေလေဒီဟိုအပိုင်းက1000ပဲရပြီတဲ့အဲဒါတော့မှစနေရှိပေးရောင်းမယ်ဆိုတယ်မနေ့ပိုင်းကျွန်တော်တို့လူမှုရေးကားကြတော့ကျွန်တော်နားလည်အောင်ပြောပြီး5000ပေးရတာပေါ့အဲ့လို
ပူတာအောင်မြို့မှာဒီနေ့ဖေဖော်ဝါရီလ10ရက်73စီဈေးဟာတကာလန်ကို13000ကျပ်အထိပေးဝယ်ရတယ်လို့ပြောပါတယ်တက်စီဈေးကတနေ့ကိုကျပ်1000ကနေ2000အထိနေတိုင်းဈေးတက်နေတာလို့လည်းပြောပါတယ်ဒီလို73စီဈေးတွေတရိပ်ရိပ်မြင့်တက်လာနေတယ်လို့အကန့်အသတ်နဲ့ပဲဝယ်ယူရတာတွေကြောင့်တခြားသောကုန်စည်နှုန်းတွေကလည်းလိုက်တက်နေပြီးပြည်သူတွေအထွတ်အခက်ခဲတွေဖြစ်နေရတယ်လို့ပူတာအောင်မြို့ကဒေသခံတူကပြောပါတယ်
အဲငူတန်းရောင်ရေလုတ်တဲ့လူတွေပြီးတော့လူမှုရေလုတ်တဲ့လူတွေအကုန်ပေါ့နော်အဲစီတက်ရင်တော့အကုန်လုံးပူတာအောင်ယူပါဘာမှလုံးလို့မရဘူးပေါ့နော်အဲဒီချူစင်ရှင်မော်ကြီးဒီစီရီတုံးရတဲ့စီရီတုံးရတဲ့ဒီတွာလာရေးခက်ခက်ရှိသွားပြီပေါ့အဆုံးတော့အဲဟိုကားနဲ့တွိုင်းလေတရက်ခီးနေခီးရှိတယ်ပြီးတော့သူအထွေထွေလုပ်ငန်းတွေရှိတယ်ဒါလည်းအကုန်လုံးရက်သွားမှာပေါ့နော်လေပတ်မှုရက်သွားမှာပေါ့
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဒေါ်လာဈေး၊ရွှေဈေး၊စက်သုံးစီဈေးတွေတည်တသာတက်နေပြီးလက်ရှိတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာဆိုရင်ဈေးကပိုးပြီးတော့ကြီးနေတယ်လို့ဒေသတစ်ခုနဲ့တစ်ခုမှာလည်းရောင်းတဲ့ဈေးနှုန်းတွေမတူညီကြပါဘူး။ရန်ကုန်မြို့မှာလည်းဒီနှစ်2022နှစ်စာမိုင်းကစလို့စက်သုံးစီဈေးတွေပိုးပြီးတော့မြင့်တက်လာပါတယ်။လက်ရှိဖေဖော်ဝါရီလ10ရက်နေ့ပေါက်ဈေးကအောက်တိန်92တလီတာကို1655ကျပ်၊နောက်အောက်တိန်95တလီတာကိုတော့1910ကျပ်ဒီဈေးကတော့တလီတာကို1532ကျပ်ဈေးဖြစ်ပါတယ်။အောက်တိန်92တလီတာကို1900ဝန်းကျင်ဈေးဖြစ်တဲ့အတွက်တကားလန်ဆိုရင်တော့9000ကျော်ဝန်းကျင်ဈေးဖြစ်ပါတယ်ရှင်
။မက်ခင်ဖြူသေးပါရှင်။မြန်မာနိုင်ငံမှာ73စီဈေးတွေရှားပါမြင့်တက်နေတဲ့အကြောင်းကိုပြောပြသွားတာပါ။ VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနားဆင်ကြရတော့မှာပါ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါရရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်ညမာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရဲကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ VOA မြန်မာ email လိပ်စာ bami@voanews.com ဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါရင်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့အစီအစဉ်ပေးထားပါရင် VOA ပြည့်တဲ့အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
VOA မြန်မာပိုင်းအစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီရှင်ဒီ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုလိုင်းဒိုမီတာ3249ရို့အပြင်လိုင်းလက်မီတာ190 kHz 1905ရို့ကနေထုံးလွှင့်နေပါတယ်အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
First of all what I see today breaks my heartbecause I am so close to the country and I
ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်းကဒီဆရာနာသိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုသုံးသပ်ဆွေးနွေးသွားတာပါအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကဘာတလွားခီးသွားအမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာစတဲ့အစီအစဉ်တွေကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးတင်ပြချင်ပါတယ်အီတလီနိုင်ငံကသိမ်းယူထားခဲ့တဲ့ဂရိနိုင်ငံရှေခစ်ဟောင်းတမိုင်းဝင်အဆောက်အအုံရဲ့အမှုပညာလက်ရာအပိုင်းအစတစ်ခုကိုအီတလီပြတိုက်တစ်ခုကဂရိကိုပြန်ပြီးတော့ပေးအပ်ခဲ့ပါတယ်။ဒီလို့ရဟာကမ္ဘာတစ်လွှားနိုင်ငံတွေစီကနေရှေးဟောင်းယဉ်ကျေးမှုအမွေအနှစ်အများဆုံးသိမ်းဆဲထားစေဖြစ်တဲ့ဗြိတိန်ပြတိုက်တွေကိုအီတလီပြတိုက်တွေလိုလိုက်လုပ်ဖို့တွန်းအားပေးလိုက်တယ်လို့လည်းဖြစ်နေပါတယ်။ဗြိတိန်နိုင်ငံကတော့ပြန်လည်ပေးအပ်ဖို့ခုချိန်ထိငင်းဆန်ထားဆဲရှိနေပါတယ်ဒီအကြောင်း anti caraver ပြပို့ထားတဲ့တဲ့င်းကိုကိုညံဝင်းအောင်ကပြောပြမှာပါအ
ီတလီနိုင်ငံအန်တိုနီယိုဆယ်လီနက်စ်ပြတဲ့ကပြန်လည်ပေးအပ်လာတဲ့ဂရိရှေခစ်ဟောင်းကျောင်းဆောင်တစ်ခုရဲ့အစိအပိုင်းပန်တမော့လေယာကိုအေသင်မြို့အက်ခရိုပိုလစ်ပြတိုင်းမှာပြန်လည်ခင်းကျင်းပြထားပါတယ်အီတလီရဲ့ဆီစလီဒီတာကအန်တိုနီယိုဆယ်လီနက်စ်ရှေဟောင်းသုတေသနပြတိုင်းနဲ့ဂရိနိုင်ငံအေသင်မြို့ကအက်ခရိုပိုလစ်ပြတိုက်တို့ကြားသဘောတူညီချက်အရအခုလိုပြန်ပေးတာဖြစ်ပါတယ်။ BC 500စုခေတ်ယဉ်ကျေးမှုပစ္စည်းဖလှယ်ရေးအစီအစဉ်အရဂရိကျောင်းဆောင်ဟောင်းရဲ့အစိအပိုင်းတစ်ခုဂရိနတ်သမီးရဲ့အောက်ခြေပိုင်းတရုတ်ဖော်ပုံတို့ကိုဂရိမာ၄နှစ်ကြာမှားရန်ပြသခွင့်ပြုမှာဖြစ်တယ်လို့ခေါင်းမပါတဲ့အေသင်နတ်သမီးရုပ်တုနဲ့ BC 800စုမြေအိုးတွေကိုလည်းမှားပေးတဲ့အစီအစဉ်နဲ့ပါဝင်ပါတယ်။အခုလိုအီတလီကနေဂရိပြတဲ့ကိုမှားရန်ပြသခွင့်ပေးတာဖြစ်ပေမဲ့ဂရိရှိခေဟောင်းကျောင်းဆောင်ရဲ့အစိပ်ပိုင်းကိုတော့အပြေးပိုင်ပြန်ပေးမဲ့သဘောဖြစ်ပါတယ်။အယ်ဘာတိုဆမ်မောနာဟာစီစီလီဒေသယဉ်ကျေးမှုကောင်စီဝင်ဖြစ်ပါတယ်။
ပရိုကတပနောပေါ်လာရမီယပိုလစ်တစ်စကီအဒလဂျီစ်တဘာစီတီစိုပီယက်ဘူရူနာ
ဒီလိုအရေးပါတဲ့ရင်ရှင်းမှုဖလှယ်ရေးအစီအစဉ်ကနေတဆင့်ဒီကမကကြီးကျယ်တဲ့နိုင်ငံတကာပြပွဲတွေကိုဆရီနက်စ်ပြတိုင်းနဲ့အက်ခရိုပိုလစ်ပြတိုင်းတို့ကြားပူးပေါင်းဆောင်ရွက်ဖို့အတွက်ပိုးပြီးလမ်းပွင့်သွားစေပါတယ
်အခုလိုအီတလီကနေဂရိကိုငှားရမ်းပေးတာမျိုးရောအပြီးပိုင်ပြန်လည်ပေးအပ်တဲ့အစီအစဉ်တွေကတချိန်ကဗြိတိသျှသူရဲကောင်တောမတ်ဘရုစုဆောင်ထားခဲ့တဲ့ဂရိရှေးလက်ရာကျောက်စစ်ရုပ်တုအမြောင်များစုဆောင်ထားရာလန်ဒန်ကပြိုက်တဲ့တွေကနေငွေရင်းဂရိနိုင်ငံကိုအပြီးပိုင်ပြန်ပေးခြင်းလာအောင်တွန်းအားပေးသလိုဖြစ်စေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောမတ်ဘရုစ်ဟာ1800ပြည့်နှစ်အစောပိုင်းကာလမှာအော်တိုမန်အင်ပါယာဆိုင်ရာဗြိတိသျှတန်မှတ်ကြီးဖြစ်ပြီးအဲ့ဒီအချိန်ဂရိဟာအော်တိုမန်အင်ပါယာလက်အောက်မှာရှိနေချိန်သူကစုဆောင်ခဲ့တာပါ။ဒီရှင်းအောင်ပစ္စည်းပိုင်ဆိုင်မှုကိုဗြိတိန်ပါလီမန်ကစုံစမ်းခဲ့ပြီးနောက် 1816 မှာပြန်လည်ဝယ်ယူစုဆောင်ခဲ့ပါတယ်။ဒီရှင်းအောင်ပစ္စည်းကိစ္စကတမိုင်းမှာအငင်းပွားွယ်ဖြစ်ခဲ့ပြီးဗြိတိသျှပြတဲ့တွေကသူတို့ရဲ့ကြောက်စစ်ရုပ်ထုတွေကိုပြန်ပေးဖို့ဂရိကဆယ်စုနှစ်နဲ့ချီတောက်လျှောက်တောင်းဆိုလာခဲ့တာပါ။ဗြိတိန်နောက်ဆုံးမင်းဆက်ကသူတို့ယဉ်ကျေးမှုပစ္စည်းတွေခိုးယူထားခဲ့တာလို့ဂရိကစွပ်စွဲထားပါတယ်။အခုဆိုရင်အက်ခရိုပိုလစ်ပြတိုင်းမှာဂရိရှေဟောင်းကျောင်းဆောင်ကဗန်တမော့လက်ရာအစီအပိုင်း10ခုကိုပြန်လည်တပ်ဆင်ခဲ့ပြီးနောက်ထပ်အပိုင်းစားတွေပြန်ရနိုင်ရေးကြိုးပမ်းအားထုတ်ခဲ့တယ်လို့ဂရိဝန်ကြီးချုပ်ဂရိယာကို့စ်မစ္စတာတာဂစ်ကဆိုပါတယ်
ပရိုကတဲဂျမီယာပိုဆီပိုလစ်တီကီအီစီကီ
Greece ke hao chao sao apai sa dui ko ji tain pya dai dui ga pyan pe ye kaisa ha naingan ye ya yo chin wet taikha bai a ya ba tat sai ni ba de mu yin pai shin naingan ko pyan le pe at da ga ta chain ga greece ya rui a chan phe lu yu twa ke lo greece ji tu rui khan sa ni ya de sait tan ya ko le pyan le ku sa pe ya yauk ba de
ဒီကိစ္စကိုဗီဒင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့မနှစ်တုန်းကသူတွေ့ကြမှာမစ္စတာဒါဂစ်ကပြောခဲ့ပါတယ်။ဒါအပြင်ဂရိသမိုင်းဝင်ရှီဟောင်းယရနာတချို့ကိုလည်းဗီဒင်ပြတိုက်မှာပြသနိုင်ဖို့ခိတ္တငှားရမ်းပေးမယ်လို့တောင်ကန့်လန့်ခဲ့တာပါ။ဗီဒင်ပြတိုက်တွေကိုပြစည်းငှားရမ်းဖို့ဆုံးဖြတ်ရမယ့်ကိစ္စကအရေးပါလာတယ်လို့ဂရိဝန်ကြီးချုပ်ယုံကပြောပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဂရိရဲ့ကြောက်စစ်ပန်းတမောလက်ရာတွေကတော့ဗီဒင်မှာသာဆက်ရှိနေသေးပါအဲ့ဒီပစ္စည်းတွေဟာဗြိတိရှားတို့တရားဝင်ရရှိခဲ့ခြင်းသာဖြစ်ပြီးပန်းရှင်ဘသူလဲဆိုတဲ့ကိစ္စကအငင်းပွားစရာအကြောင်းမရှိဘူးလို့ဗြိတိန်ဘက်ကထုတ်ပြန်ထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်VOA မြန်မာအင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ website ဆောင်ရမှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်တံတဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့ဒီအစီအစဉ်တွေနဲ့ပတ်သက်လို့လည်းဝေဖန်ချမ်းပေးကြဖို့ဖိတ်ခေါ်ပါရစေ။ဆက်သွယ်ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကြာခင်မှာတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့ American နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ Ukraine ဒီ Russia နေဆက်မှာရုရှားတပ်ဖွဲ့ဝင်တသိန်းကျော်တဆွဲထားပြီးတော့ယူကရိန်းကိုအချိန်မရေကျူးကျော်ဝင်ရောက်နိုင်တဲ့အခြေအနေရှိနေကြောင်းအမေရိကန်အစိုးရကတတိပေးနေပါတယ်။ဒီအကြောင်း Arish Abbasati ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြမှာပ
ါ။ရုရှားယူကရိန်းနဲ့ဇမစီတင်မာနေချိန်မှာပဲအမေရိကန်အထူးလေတီတပ်ဖွဲ့ဝင်တွေပိုလန်နိုင်ငံကိုရောက်လာပါတယ်။အမှန်82အထူးလေတီတပ်ပြောခွင့်ရဗိုလ်ချုပ်ကြီးခရစ်ဒိုနာဟျူးက
Our national contribution here in Poland
မဟာမိတ်ဥရောပနိုင်ငံတွေနဲ့သွေးစည်းညီညွတ်စွာတူရပ်တည်ဖို့အတွက်ကျွန်တော်အခုပိုလန်ကိုရောက်လာတာပါ။အခုလိုရှုပ်ထွေးလာတဲ့အချိန်မှာအတူရပ်တည်ပြတာဟာအင်အားစမကဘူးကြီးမားပါပဲ
။အရှေ့ဥရောပကိုအမေရိကန်အထူးတပ်တွေ NATO တပ်ဖွဲ့ဝင်ဖြစ်စေလွတ်ခဲ့သလိုယူကရိန်းအတွက်အကူအညီဒေါ်လာ3650လေးအမေရိကန်ကပေးအပ်ခဲ့ပါရဲ။ဒါဟာယူကရိန်းကိုငွေပမာဏအများဆုံးပေးခဲ့တာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါရဲ။ယူကရိန်းအစိုးရကရုရှားအနေနဲ့အကျူးကျော်ဝင်ရောက်လိမ့်မှာမဟုတ်ဘူးဆိုတာမျိုးပြောပေမဲ့လည်းအမေရိကန်ကတော့ရုရှားယူကရိန်းနယ်စပ်မှာစီးရဲအရာချင်းချောက်မှုအမှန်တကယ်ရင်ဆိုင်နေရတယ်လို့အင်ယူရောမျိုးသားလူမျိုးရေးအကြံပေး Jake လဘင်္ဂ ABC this week စီစဉ်မှာအခုလိုပြောရတယ
် We believe that there is a very distinct possibility that Vladimir Putin
Ukraine ကိုဝင်သိမ်းဖို့ Vladimir Putin ကအမိန့်ပေးနိုင်မယ်ဆိုတဲ့ဖြစ်နိုင်ခြင်းမျိုးကအလွန်ထင်ရှားနေတယ်ဆိုတာယုံကြည်ထားပါတယ်မနေ့ပြန်မှာဖြစ်နိုင်တယ်လို့သတင်းပတ်တချို့ကြားမှလည်းဖြစ်နိုင်ပါတယ် Ukraine ကိုအင်းနဲ့အားနဲ့အချိန်မရေဝင်သိမ်းနိုင်အောင်တပ်တွေဖြန့်ချထားပြီးပြင်ဆင်ထားပါတယ
်အခုလိုတင်းမာနေတဲ့အခြေအနေတွေကို short ချနိုင်အောင်တနမန်ရေးနည်းလမ်းအရာဆောင်ရွက်ဖို့ American ဘက်ကစံနှုန်းရှိနေသေးပဲလို့လဲဆူလဗန်ကပြောပါတယ်ယူကရိန်းအရေးကြောင်သဘောထားအမြဲကွဲလေးရှိတဲ့အမေရိကန်လွှတ်တော်မှလည်းရှာရှာပါပါစူးစီးရက်တီပြသခဲ့ပါတယ
် The conditions are there it's more likely than not
ဖြစ်နိုင်ခြေတဲ့ဖြစ်နိုင်ခြေပူများတဲ့အနေအထားမှာပဲရှိနေပါတယ်အခုစကားပြောနေချိန်မှာယူကရိန်းကိုပတ်တယ်ဝိုင်းထားတာကြောင့်အနေအချီးလို့နဲ့အချိန်မှာဒုတိယကွာစစ်ကြဲကဆိုရင်ဒါဟာအကြီးမားဆုံးချူးကျော်မှုဖြစ်ပါလိမ့်မယ်ဂျိတ်ဆူလီဗန်ပြောတဲ့အတိုင်းအချိန်ကတဖြည်းဖြည်းနီးလာနေပါပြီ
ယူကရိန်းမှာအမိမေကိုကာကွယ်မဲ့အင်အားပြပွဲတရက်စနေနေ့ရုံးကကျင်းပခဲ့တယ်လို့ဘီလာရုရှ်နယ်စပ်နဲ့6မိုင်လောက်သာဝေးတဲ့ချာနိုဘိုမှာလည်းယူကရိန်းတပ်ကလက်နက်ကြီးအစ်စ်နဲ့အစည်းအဝေးလေ့ကျင့်ခဲ့ပါတယ်ရုရှားအင်ဂျီချင်းယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်မလာဘူးရုရှားကလိုလားနေတာဖြစ်ပြီးအမေရိကန်ဘက်ကတော့ဒါကိုလက်မခံနိုင်ကြောင်းပြောဆိုထားပါတယ်ခင်ဗျာ
ကောင်ဘက်စင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်မြင်သံကြားရဲ့တနင်္လာနေ့ညပိုင်းအစီအစဉ်မှာလည်းကြည့်ရှုနိုင်ကြပါရရှင်အခုတော့ကိုကျော်ကျော်သိန်းအပတ်စဉ်တင်ဆက်နေတဲ့အင်္ဂါညဆွေးနွေးပွဲအစီအစဉ်ကိုတင်ပြမှာပါမြန်မာနိုင်ငံရဲ့ဒီကနေ့အခြေအနေပေါ်စိတ်ထိခိုက်ရတဲ့အကြောင်းနဲ့တနိုင်ငံလုံးမှာပဋိပက္ခတွေကိုတွေ့နေရတာဟာတိတ်ကြီးဝမ်းနည်းရပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးအကဲဟောင်း Priscilla Club က VOA ကိုပြောပါတယ်။အာနာသိန်းစစ်တပ်ဟာလူမှုအပေါ်လဲလွဲမှားစွာအကဲဖြတ်ခဲ့တယ်လို့ယူဆတဲ့အကြောင်းလဲသူကပြောပါတယ်။မြန်မာလူမှုအတွက်လူသားချင်းစာနာမှုအကူအညီပေးရေးနိုင်ငံတကာကြိုးပမ်းမှုတွေကိုအမေရိကန်ကဦးဆောင်ဖို့နဲ့အာဏာသိမ်းစစ်ကောင်စီတရားဝင်မှုမရအောင်ဆက်ပြီးလှုံ့ဆော်သွားဖို့လဲ Miss Club အကြီးတန်းအကြံပေးအဖြစ်လှုံ့ဆော်နေတဲ့ American ငင်းချင်းရေး Institute ကတိုက်တွန်းထားပါတယ်။ကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်။ Is Miss Club thanks for being with us today.
Thank you very much. It's my pleasure.
Let me start with this question. You've been involving in Burma issues for now quite a long time.
Ms. Priscilla Glad, you in a set the minyang in period with Jesuit Demare Kanya. Janabal Mauzo Mijinaga, Nima yine nipao miyazwa yini chongin laare du du wun ine, Dikini mima nengengu jire kama, Padui baadale, Belu miya kanzaya baadale Kanya.
Well, first of all,What I see today breaks my heart because I am so close to the country and I
ပထမဆုံးပြောချင်တာကကျွန်မဒီနေ့တွေ့နေရတာတွေကြောင့်အတော်ကိုစိတ်ထိခိုက်ကြေကွဲရပါတယ်။ဘာကြောင့်လဲဆိုကျွန်မကဒီနိုင်ငံနဲ့တိတ်ကိုနှိစက်ပြီးနိုင်ငံတော်ဝန်သွားလာခဲ့ဘူးပါတယ်။အခုတော့တနိုင်ငံလုံးမှာပြိပက္ခတွေတွေ့နေရတာတိတ်ကိုဝမ်းနေရပါတယ်။ဒါပေမဲ့ဒီပြိပက္ခကိုစိုးဝါးလွန်းတဲ့အင်မတန်မှလမ်းလွဲနေတဲ့စစ်တပ်ကလုပ်တာပါ။လွန်ခဲ့တဲ့တစ်နှစ်အာဏာသိမ်းရင်ကသူတို့ဟာလူမှုအပေါ်လွဲမှားစွာအကဲဖြတ်ခဲ့တယ်လို့ထင်ပါတယ်။ရှင်းရှင်းပြောရရင်အဲ့ဒါဟာတိတ်ကိုတုံးနဲ့လောက်ရပါ။သူတို့ဟာတိုင်းပြည်မှာတော်လှန်ရေးတစ်ခုပေါ်လာအောင်နှီးမွေးခဲ့ပြီးသူတို့အနိုင်ရမှာမဟုတ်ပါဘူး။သူတို့ဟာရှုံးဘက်မှာရှိနေပါတယ်။လူမှုကိုသူတို့လက်လွတ်လိုက်ရပါပြီ။သူတို့ရဲ့အနေအထားနဲ့နိုင်ငံရေးအာဏာကိုဆုံးရှုံးပါလိမ့်မယ်။လက်ရှိမြန်မာစစ်တပ်ကိုပြန်ကယ်နိုင်မယ့်နည်းလမ်းကျမတော့မမြင်မိပါဘူး။စစ်တပ်ဟာအုံနောက်စည်းခံထားရပြီးကောင်းဆောင်ပိုင်းဟာလူလူနဲ့အလန်းကွာနေပါတယ်။နေပြည်တော်မှာ15နှစ်နေပါတခဏတနာနေခဲ့ကြပြီးလူလူနဲ့ဆက်ဆက်မှုမရှိတော့ပါဘူး။အောက်ခြေကတက်ဖွင့်နေတော့ဆက်ဆက်မရှိပါဘူး။စစ်တပ်ရဲ့ထိပ်ပိုင်းနဲ့အောက်ခြေပိုင်းကြားစီးပွားရေးကွာဟချက်ကတိတ်ကိုကြီးမားလွန်ပါတယ်။လူလူနဲ့ကြားမှာကွာဟချက်တက်တောင်ပိုကြီးမားနိုင်ပါတယ်။ဘာကြောင့်လဲဆိုဗိုလ်ချုပ်ကြီးတွေဟာအချင်းပြတ်ချစားပြီးသူတို့ကိုယ်သူတို့ချမ်းသာအောင်လုပ်ခဲ့ကြလို့ပါ။သူတို့ကတိတ်ကိုအခွင့်ထူးခံနေထိုင်ကြပြီးအောက်ခြေလူလူကတော့စားစရာရဖို့ကြက်ရက်တလို့ရှာနေရပါတယ်။လူလူစီကနေစစ်သားတွေလူရက်နေကြတာမှာဒါကအတိတ်အကြောင်းတစ်ခုပါ။သူတို့ကိုယ်တိုင်အတွက်ငွေနဲ့စားစရာလူနေလို့ပါပဲ။ဒါဟာတိတ်ကိုစိုးဝါလို့နဲ့အခြေအနေပါ။ဒါကြောင့်လက်ရှိအနေအထားမှာမြန်မာစစ်တပ်ဟာတတ်ဆိုးရှိမှာမဟုတ်ဘူးလို့ကျွန်မခန်းစားမိပါတယ်
။ Okay. For the rest of the majority
of the မြန်မာလူမှုအများရစုကြီးတွေလက်ရှိအချိန်မှာမှောင်မိုက်တဲ့လှိုင်ကောင်းအစုံလင်းရောင်တစ်ခုခုရှိအောင်မယ်။တနည်းအားဖြင့်မျော်လင့်ချက်တစ်ခုခုရှိအောင်မယ်လို့ရောမြင်ပါသလားခင်ဗျ။
It's going to leave a very strong and negative psychological impact.
လှိုင်ကောင်းဆုံးမှာအလင်းရောင်ကိုကျွန်မတကယ်ပဲမြင်ပါတယ်။ဒါပေမဲ့လှိုင်ကောင်းကတိတ်ရှိပါတယ်။အဲ့ဒါကျွန်မကိုစိုးရိမ်စေတာပါပဲ။ဘာကြောင့်လဲဆိုတိတ်ကြောက်ရွံ့ဖို့ကောင်းတဲ့အကြံဖက်အခြေအနေကိုကာလအရှည်ကြီးဖျက်ကြရတဲ့လူလူပေါ်မှာတိတ်ကိုအာကောင်းပြီးအနုလက္ခဏာဆောင်တဲ့စိတ်ပိုင်းဆိုင်ရာတက်ရောက်မှုကြံခဲ့မှကြောင်းပါလူတွေပြန်ပြီးနလန်ထူဖို့အချိန်အရန်ကြာပါလိမ့်မယ်အခုချိန်မှာကိုပဲ NUG NUCC တိုင်းနာတွေအရက်ဖက်အဖွဲ့အစည်းတွေအထိုက်ခံတွေပါဝင်တဲ့အဖွဲ့အစည်းတွေကကြိုးပမ်းအားထုတ်နေကြတာနောက်အထိုက်လျောက်လွတ်လပ်မှုရခဲ့တဲ့နေ့တွေအတွင်းပေါ်လာခဲ့တဲ့အဖွဲ့အစည်းတွေအားလုံးပူးပေါင်းပြီးသူတို့လိုချင်တဲ့အနာဂတ်ကဘယ်လိုပုံစံမျိုးဆိုတာကိုပြောဆိုနေကြတာတွေကိုတွေ့ရတာသိကျင်နေမိပါတယ်အဲ့ဒါဟာတိတ်ကိုကောင်းမွန်တဲ့လုပ်ငန်းစဉ်ဖြစ်ပြီးအဲ့ဒီလုပ်ငန်းစဉ်အပေါ်ထောက်ခံမှုအများကြီးပေးဖို့လိုပါတယ်။ဒီလုပ်ငန်းစဉ်ကိုအမေရိကန်ဆိုရတဲ့နိုင်ငံတကာအတိုင်းဝိုင်းကထောက်ခံနေတဲ့အပေါ်ကျွန်မအားတက်မိပါတယ်။တိုင်းပြည်ရဲ့အနာဂတ်ဘယ်လိုပုံစံမျိုးဖြစ်ချင်တယ်လဲဆိုတာအတိုက်ခံတွေအားလုံးတညီတညွတ်တည်းဆွေးနွေးညှိနှိုင်းပြီးကြာလာဖို့နဲ့အ အဲ့ဒီအနာဂတ်စီရအောင်သွားနိုင်ဖို့ကျမတို့ကူညီရပါမယ
် You are urging the US government among other things
အမေရိကန်ဆိုရကိုတိုက်တွန်းထားတဲ့အချက်တွေထဲမှာမြန်မာနိုင်ငံတွင်းကအချက်သားလူလူတွေလူသားစာနာမှုအကူအညီတွေပေးပို့နိုင်ရေးနိုင်ငံကကြိုးပမ်းမှုတွေကိုအမေရိကန်ကဥဆောင်ဖို့ဆိုတာလဲပါတာတွေ့ရပါတယ်အမေရိကန်ဆိုရကအဲ့ဒီလိုပြောဆိုတာကိုရောကြားပါရဲ့လားခင်ဗျာသူတို့နားထောင်နေပါရဲ့လား
The other day with one of the very most senior officials in the State Department and he told me that they've already sent nearly half a billion dollars worth
ပြီးခဲ့တဲ့ရက်ကပဲအမေရိကန်နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတွေကဝါအရင်ဆုံးတစ်ယောက်နဲ့ကျမတို့ဆွေးနွေးခဲ့ပါသေးတယ်ဒေါ်လာ3,500နီးပါးတန်တဲ့လူသားချင်းစာနာမှုအကူအညီတွေနေဆက်ဒေတာဟိုဘက်ဒီဘက်မှာလုတ်ကန်နေတဲ့ရက်ဖက်အဖွဲ့အစည်းတွေကတဆင့်ပေးပို့ခဲ့ပြီးပြီလို့သူကပြောခဲ့ပါတယ်အကူအညီတချို့ကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်ပို့ခဲ့ပြီးတချို့ကတော့ထိုင်းနိုင်ငံကဒုက္ခသည်တွေအတွက်ပေးခဲ့ပါတယ်အများစုကမြန်မာပြည်ဝင်အတွက်ပါနေဆက်ဟိုဘက်ဒီဘက်ကအစိုးရမဟုတ်တဲ့အဖွဲ့တွေရက်ဖက်လူမှုအဖွဲ့တွေကနေပေးခဲ့တာပါကျမတို့အကြံပေးနေတာကနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့သူတို့ချားမှာညှိနှိုင်းလှုပ်ဆောင်ကြဖို့ပါနိုင်ငံတကာဆိုတာကညှိနှိုင်းလှုပ်ဆောင်တာမှာတိတ်ကောင်းလာတာမဟုတ်ပါဘူးဒါကြောင့်ဒီလိုညှိနှိုင်းလှုပ်ဆောင်တာမျိုးအတွက်အမေရိကန်ကဥဆောင်မှုအခမ်းအနားလိုအပ်ပါတယ်ကုလသမဂ္ဂကလည်း USAID ကတဆင့်အကူအညီတွေပေးနေပါတယ်ဒီလုပ်ငန်းတွေကိုစပြီးညှိနှိုင်းလှုပ်ဖို့လိုပါတယ်လူသားချင်းစာနာမှုအကူအညီတာမဟုတ်ပါဘူးဒါပေမဲ့ဒါနဲ့စပြီးအဲ့ဒီကနေအတိုက်အခံနဲ့ပြည်ဝင်ပြည်ပကလူလူကိုပိုးပြီးတော့အနာဂတ်အတွက်စဉ်းစားရေးလုပ်သွားမှာဖြစ်ပါတယ
် In the latest release report from USIP United States
American ငြိမ်းချမ်းရေး Institute USIP ကမြန်မာအရေးနဲ့ပတ်သက်ပြီးနောက်ဆုံးထုတ်တဲ့အစီရင်ခံစာထဲမှာ American ဆိုရလူစီချင်တာတွေကိုအကြံပေးထားတဲ့အထက်လူသားစာနာမှုအကူအညီပြင်တခြားအချက်တွေလည်းပါပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားမိတာကမြန်မာနိုင်ငံမှာအမေရိကန်တွေမဟာဗျူဟာမြောက်အကျိုးစီးပွားတစ်ခုခုကျွန်တော်တို့မတွေ့မိပါဘူးရှိတယ်ဆိုရင်လည်းကျွန်တော်ကိုပြောပြပါတစ်ဖက်မှာလည်းမြန်မာနိုင်ငံရဲ့အင်းကြီးနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံရှိနေပါတယ်အမေရိကန်ဟာမြန်မာအရေးကြောင်းမှုလို့တော့တရုတ်နိုင်ငံနဲ့ချားမှာမလိုအပ်ဘဲအငင်းပွားတင်းမာရတာမျိုးဖြစ်ချင်မယ်လို့ကျွန်တော်မထင်ပါဘူးဒီအချက်တွေကိုထည့်စဉ်းစားပြီးတော့မြန်မာအာဏာသိမ်းအချက်အသေးကိုကူညီဖြည့်ရှင်းတာမှာအမေရိကန်အနေနဲ့ဘယ်လောက်အားသာချက်များရှိပါသလဲခင်ဗ
ျ Well it's true that our immediate our instruments if you will for immediately
အချိန်ပေါ်မှာအမေရိကန်ရဲ့ချက်ချင်းဩစာတက်ရောက်နိုင်မှုဒါမှမဟုတ်ချက်ချင်းတက်ရောက်နိုင်မှုကတိတ်ကိုနေတယ်ဆိုတာမှန်ပါတယ်ဒါဟာပထဝီအနေအထားပါပထဝီအနေအထားလက်တွေ့အခြေအနေကနေစရပါမယ်ကျမတို့ကကမ္ဘာတစ်ဖက်ချမ်းမှာရှိနေတာပါ။ဒါကြောင့်ဒေသရင်းကမဟာမိတ်တွေလက်တွဲဘက်တွေနဲ့လှုပ်ကန်ရပါမယ်။ကျမတို့ကတရုတ်လိုနယ်နိမိတ်ချင်းထိမနေပါဘူး။တရုတ်ကနယ်စပ်အရှေ့ကြီးထိနေတာပါ။တရုတ်နဲ့မြန်မာအကြားလူမျိုးစုနဲ့သမိုင်းကြောင်းဆက်ဆံရေးကြောင်းနီးလန်းအမျိုးမျိုးနဲ့တရုတ်ကအမြဲရှိနေမှာပါ။ဒါကိုအချက်လက်တစ်ခုအဖြစ်ကျမတို့အသိမှတ်ပြုပါရစေ။မက္ကဆီကိုကနေဒါနဲ့ကျမတို့ကြားမှာလည်းအဲ့လိုဆက်ဆံရေးမျိုးရှိတာပါပဲ။ဒီနိုင်ငံဟာကျမတို့ထက်မြန်မာနိုင်ငံမှာပိုကြီးမားတဲ့ချက်ချင်းလက်ငင်အကျိုးစီးပွားရှိပါတယ်။ဒါပေမဲ့အမေရိကန်နဲ့မဟာမိတ်တွေဟာမြန်မာနိုင်ငံအပေါ်တိတ်ကြီးမားတဲ့တက်ရောက်မှုရှိတယ်ဆိုတာကိုလည်းသဘောပေါက်ဖို့လိုပါတယ်။ဘာကြောင့်လဲဆိုဒီဒေါ်လာကြီးဆက်ဖြစ်နေတာအဲ့ဒါကြောင့်ပါပဲ။ဒီမျိုးဆက်တဲ့ကျမတို့လက်တွဲလှုပ်လာတာအခုဆိုရင်25နှစ်ကျော်ပါပြီ။88ကလေးကပါ။လွတ်လပ်မှုအောက်မှာဆရာနာရှင်မဟုတ်တဲ့အစိုးရတစ်ခုလက်အောက်မှာနေရတဲ့ဘဝကဘယ်လိုမျိုးလဲဆိုတာစဉ်းစားနိုင်ဖို့လုပ်ခဲ့ပါတယ်။သူတို့အဲ့ဒါကိုနားလည်ပါတယ်။ဒါဟာနိုင်ငံတကာအတိုင်းအဝိုင်းရဲ့လွှမ်းမိုးမှုပါ။တရုတ်မဟုတ်ပါဘူး။တရုတ်နိုင်ငံဟာမြန်မာနိုင်ငံမှာအမေရိကန်ရှိနေတာတက်ဒီမိုကရေစီလှုပ်ရှားမှုရဲ့နိုင်ငံရေးဩဇာတက်ရောက်မှုကိုပိုကြောက်ပါတယ
်။ I would like to turn my attention to another issue. It's about
နောက်မေးချင်တဲ့ကိစ္စတစ်ခုကအမေရိကန်ကာကွယ်ရေးဆိုင်ရာအဥပဒေ NDAA ထဲမှာပါတဲ့မြန်မာနိုင်ငံဆိုင်ရာဖြည့်ဆွတ်ပြဋ္ဌာန်းချက်တွေနဲ့ပတ်သက်တဲ့အပိုင်းပါ Miss Priscilla ရဲ့အမြင်မှာအဲ့ဒီ NDAA တွေကမြန်မာနိုင်ငံဆိုင်ရာဖြည့်ဆွတ်ပြဋ္ဌာန်းချက်တွေဟာမြန်မာနိုင်ငံကစစ်အာဏာသိမ်းအကျပ်အတည်းကိုကူညီဖြည့်ရှင်းတာမှာဘယ်လောက်အားကောင်းကောင်းနဲ့အထောက်အကူဖြစ်စေနိုင်တယ်လို့ထင်ပါတယ်ခင်ဗျ
NDAA is the National Defense Authorization Act. It's one of the major pieces of legislation.
NDAA ဟာမေကင်ပြည်အစုမှနှစ်စဉ်ပြဋ္ဌာန်းတဲ့အဓိကဥပဒေခုဖြစ်ပြီးဒီဇင်ဘာလမှာသမ္မတကလက်မှတ်ရေးထိုးပြဋ္ဌာန်းခဲ့တာကြောင့်အဲ့ဒီဖြည့်ဆွက်ပြဋ္ဌာန်းချက်တွေအသက်ဝင်နေပါပြီ။ကွန်ဂရက်စ်ဘက်တော်မှာမြမရင်းနဲ့ပတ်သက်ပြီးဝေးလည်နေတဲ့ဥပဒေမူကြမ်းအတော်များများကအသက်ဝင်နေတာမဟုတ်ဘဲစိတ်ကူးလောက်ပါပဲ။ဒီတစ်ခုကတော့အမေရိကန်အစိုးရအနေနဲ့မြမနိုင်ငံဆီယနာတိမ်မှုကိုတုံ့ပြန်လှုံ့ဆော်တာမှာမဟာဗျူဟာသစ်ထွက်လာအောင်လုပ်ဖို့လိုတဲ့အသက်ဝင်နေပြီးသားပြဋ္ဌာန်းချက်ပါ။ကျမတို့ USIP ရဲ့အစင်ကန်စာနဲ့အကြံပြုချက်တွေဟာအချိန်ခိုက်ဖြစ်သွားပါတယ်။ NDAA နဲ့ဆက်ဆက်မယ်လို့ကျမမသိခဲ့ပါဘူး။ဒါပေမဲ့အစိုးရစီးတန်းတာဝန်ရှိသူတွေဟာဖေဖော်ဝါရီလနှောင်းပိုင်းဒါမှမဟုတ် March လအစောပိုင်းမှာသူတို့ရဲ့မြမရေးမဟာဗျူဟာသစ်နဲ့ပတ်သက်ပြီးလွှတ်တော်မှာအစင်ခံရပါမယ်။နိုင်ငံရေးဌာနကလူတွေအဲ့ဒီအတွက်ပြင်ဆင်နေကြပြီးကျမတို့နဲ့ပြောဆိုဆွေးနွေးနေပါတယ် usip.org website မှာကြည့်လို့ရတဲ့ကျမတို့အစင်ကန်စာထဲမှာမဟာဗျူဟာသစ်ဘလို့ဖြစ်တဲ့ဆိုတဲ့အကြံဉာဏ်ချက်တွေပါဝင်ပါတယ်နောက်ထပ်တန်ခတ်အရေးယူမှုတွေဆက်လုပ်သွားဖို့တရားမဝင် SSC အစိုးရကိုတရားဝင်မှုမရအောင်ဆက်ပြီးတော့လုပ်သွားဖို့စစ်တပ်ကကျူးလွန်ထားတဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ယာစွေးမှုနဲ့ဆက်ရစွေးမှုဆိုင်ရာအထောက်အထားတွေကိုဆက်ပြီးစုဆောင်းသွားပြီးတော့အဲ့အရာတွေကိုနိုင်ငံကတရားရုံးတွေမှာတင်ပြသွားကြမှာပါဒီကနေ့မြန်မာစစ်ဘုတ်ချုပ်တွေအနေနဲ့အနာဂတ်မှာအဖမ်းခံရပြီးနိုင်ငံကတရားရုံးတွေမှာစစ်ဆေးခံရနိုင်တဲ့အန္တရာယ်ကိုရှောင်ပြီးတော့နိုင်ငံပြည်ပကိုခရီးသွားဖို့မဖြစ်နိုင်တာမဟုတ်ဘူးဆိုရင်တော့ခတ်သွားမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုသူတို့လုပ်နေတာကနိုင်ငံကဥပဒေအားလုံးကိုပြောင်းချအန်တုစိန်ခေါ်နေတာကြောင့်ပါ။ဒါကိုသူတို့သတိထားမိဖို့မရပါဘူး။သူတို့အပြစ်ပေးခံရမယ့်အစဉ်ရောက်မှာမဟုတ်ဘူးလို့သူတို့ထင်နေပုံရပြီးအဲ့ဒါကမမှန်ပါဘူးဆိုတော့ဒီကြိုးပမ်းမှုအလုံးကလုပ်ငန်းစဉ်ထဲမှာပါဝင်ပါမယ် NDAA မှာပါတဲ့ဖြည့်ဆွက်ပြဋ္ဌာန်းချက်တွေကိုကြည့်ရင်ဒီလှုပ်ဆောင်ချက်အမျိုးမျိုးကိုလုပ်ဖို့လိုအပ်တယ်ဆိုတာတွေ့ရမှာဖြစ်ပြီးဒါရီယာအခုစဉ်းစားနေတဲ့အထက်မှာပါဝင်ပါတယ
် Thank you very much for your insights and for your expertise and sharing with us
Well stay tuned there's more comingThank you very much.
ဒါကတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်မှာရှင်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံအကြီးအကဲဟောင်း Prisla Club ကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုကြည့်ရှုနားဆင်ဖို့အချိန်ရောက်ပါပြီ။ American ပြည်ထောင်စု Washington မြို့တော်ကအမျိုးသားယဉ်ကျေးမှုစင်တာကြီးဖြစ်တဲ့ Kennedy Center မှာတရုတ်နှစ်သက်ကူပွဲတော်အထိမ်းအမှတ်မိထွန်းပွဲပြုလုပ်ခဲ့တဲ့အကြောင်းကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်မှာတင်ဆက်ထားပါတယ်။ American ပြည်ထောင်စု Washington မြို့တော်ကအထင်ကြီးအဆောက်အဦတွေထဲမှာ Kennedy Center အဆောက်အဦကြီးလည်းပါဝင်ပါတယ်။American ပြည်ထောင်စုရဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးအဖြစ်ဆောက်လုပ်တဲ့အဆောက်အဦကြီးကို John F. Kennedy Center for the Performing Arts လို့နာမည်ပေးပြီးတော့လှုပ်ကြံတက်ခံခဲ့ရတဲ့သမရဟောင်း John F. Kennedy ကိုအောက်မေ့ဂုဏ်ပြုထားတာဖြစ်ပါတယ်။ကမ္ဘာတဝန်းကအမှုပညာဖျော်ဖြေမှုတွေကိုတင်ဆက်ပြသပြီးမတူညီတဲ့ယဉ်ကျေးမှုတွေကိုပေါင်းကူးပေးနေတဲ့စင်တာကြီးလည်းဖြစ်ပါတယ်။အခုလည်းကျုပ်ယဉ်ကျေးမှုအစဉ်လာအတွက်အရေးပါတဲ့ကျုပ်နှစ်တကူပွဲတော်ကို Kennedy Center ကြီးမှာဆင်နွှဲနေပါတယ်။ကျုပ်နှစ်တကူပွဲတော်တွေမှာမိဘုံအလှထွန်းပွဲကမပါမဖြစ်မှုရှောင်းဆုံးမိဘုံယုတ်ကြီးတွေကိုမိထွန်းပြီးတော့တရုတ်နှစ်တကူကိုကြိုးဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်ဝယ်ပွားတွေရဲ့အစဉ်အလာကိုပြသထားတာဖြစ်တယ်လို့ Kennedy Center ရဲ့အကြီးအကဲကပြောပါတယ်
။ It's that time of year where we get to celebrate Lunar New Year. I'm really pleased that we are able to do that.
အခုချိန်ကတရုတ်နှစ်တကူအထင်းနဲ့ပွဲတွေဆင်နွှဲကြတဲ့အချိန်ဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့အခုလိုပွဲတော်ဆင်နွှဲနိုင်တာကိုစိတ်ကူးကျေနပ်ပါတယ်။ဒီနှစ်ခြေလျာအစောဦးထဲမှာတိတ်များစီလုပ်လို့မရပါနဲ့။ဒီနှစ်တကူကျူဆိုတဲ့အစင်လာတက်ကိုထိန်းထားခြင်းနဲ့အတွက်လှပတဲ့မျိုးုံကြီးတွေအလှဆင်ပြီးပွဲတော်ဆင်နွှဲတာဖြစ်ပါတယ်
။ Kennedy Center မှာတရုတ်နှစ်တကူကျူဆိုတဲ့မိဘုံအလှမီးထွန်းပွဲကို2020ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်။2021ခုနှစ်တုန်းကတော့ကိုဗစ်ကရောဂါကြောင့်မီးထွန်းပွဲမလုပ်နိုင်ခဲ့ပေမယ့်အခု2022ခုနှစ်မှာပြန်လည်လုပ်ထားတာပါ။ Washington မြို့တော်ကိုဖျက်ပြီးစီးဆင်းနေတဲ့ပတိုးမက်မြေကမ်းဘေးက Kennedy Center ကြီးရဲ့ The Reach ကားဆက်ယုံကြီးရှိကပန်းချံကြီးထဲမှာပုံစံဆုံးမီးဘုံပေါင်း100လောက်ကိုအလှဆင်ထားပါတယ်။ဒီမီးဘုံတွေအလုံးကမီးဘုံလုံးချွမ်းကျင်တဲ့ဟောင်ကောင်ကတရုတ်လက်မှုပညာရှင်တွေလှုပ်ထားကြတာဖြစ်ပါတယ်
။ These beautiful beautiful images are made out of
သိသိကိုလှတဲ့မီးဘုံကြီးတွေကိုပူးစရီနဲ့လှုပ်ထားတာပါ။တရုတ်လက်မှုပညာရှင်တွေလှုပ်ထားကြတဲ့မီးဘုံကြီးတွေကို LED မီးတွေထွန်းပြီးအလှဆင်ထားတာဖြစ်ပါတယ်။
နိုင်ငံကကမတူညီတဲ့ယဉ်ကျေးမှုတွေကိုမိတ်ဆက်တဲ့ဖျော်ဖြေပွဲတွေကိုတင်ဆက်လေ့ရှိတဲ့အမျိုးသားယဉ်ကျေးမှုစင်တာကြီးမှာ
အခုလိုတရုတ်နှစ်သစ်ကိုအထိမ်းမှန်မိထွန်းပွဲလုပ်နိုင်ဖို့ဝါရှင်တန်မြို့တော်က Chinese American ပြတိုက်ကလည်းပံ့ပိုးထားပါတယ်။လေယာပြင်ပန်းချံကျဲကြီးမှာလိပ်ပြာဥယျာဉ်ပန်းမျိုးစုံလန်းပန်တာတော်အုပ်တန်တာကြောက်တန်းစားသဖြင့်အပိုင်းလိုက်ခွဲပြီးတော့ဂန္ဓာအလိုက်သက်ဆိုင်တဲ့မိုးဝန်းကြီးတွေကိုပြသထားတာပါ။တရုတ်နှစ်သစ်ကိုပွဲတော်ဆင်နွှဲကြသူတွေသာမကဝါရှင်တန်မြို့တော်တွေကအထင်ကြီးရနေရာကြီးမှာလှပတဲ့မိထွန်းပွဲကိုလာကြည့်ခြင်းသူတိုင်းလာရောက်ကြည့်နိုင်တယ်လို့ Kennedy Center ရဲ့အကြီးအကဲကဖိတ်ခေါ်ပါတယ်။
Art and the performing arts and culture are a way for us to know ourselves and to know
one another. ဒီပညာတွေ၊ပြည်မှုဒီပညာတွေ၊ရင်းချင်းမှုတွေကနေကိုကိုယ်တိုင်အကြောင်းကိုလည်းမဟုတ်ပဲသူများတွေရဲ့အကြောင်းကိုပါသိစေနိုင်ပါတယ်။ရင်းချင်းမှုဒီပညာတွေကနေတဆင့်တရားဝိတ္တရအပြန်အလှန်နားလည်မှုရပြီးခင်မင်ရင်းနှီးမှုရစေမယ်ဆိုတော့ကျမတို့ရွေးချက်အတိုင်းဆက်လုပ်နေတာပါ။အခုလိုမျိုးခံခံနာနာကြီးကြီးကျယ်ကျယ်ပွဲမျိုးလုပ်နိုင်တဲ့အတွက်တရားဝိတ္တရနားလည်နိုင်ဖို့အခွင့်အလမ်းတွေမတူတဲ့ရည်ချင်းမှုတွေကိုပါသဘောပေါက်နိုင်ဖို့အခွင့်အလမ်းတွေရရှိပါတယ်
။တရုတ်နှစ်သစ်ကိုမိထွန်းပွဲတော်ကိုလာကြသူတွေအနေနဲ့နှစ်သစ်ကိုဆူတောင်းစကားတွေကိုရေးသားချိတ်ဆွဲနိုင်တဲ့နေရာလဲလှုပ်ထားပေးပါတယ်။ရက်ရှည်ဆင်နွှဲကြတဲ့တရုတ်နှစ်သစ်ကူပွဲတော်အဆုံးသတ်ပြီးဆိုတဲ့အထိတ်အမှတ်နဲ့မိဘုံပွဲတော်ကိုပြုလုပ်ကြတာပါ။ငြိမ်းချမ်းမှုပြန်လည်တင်းမြတ်မှုနဲ့ခွင့်လွှတ်မှုတွေကိုပြသတဲ့အနေနဲ့တရုတ်နှစ်သစ်ကူကြတဲ့အိမ်တွေရှေ့မှာမိဘုံတွေကိုချိတ်ဆွဲကြတဲ့အစဉ်အလာဖြစ်ပါတယ်။အခုလဲလှပပြီးအနုပညာလက်ရမြောက်လာတဲ့မိဘုံကြီးတွေကိုလာပြင်မှာအလှဆင်ထားတဲ့အတွက်မိသားစုတွေလာရောက်ကြည့်ရှုစိတ်အပန်းဖြေနိုင်ကြပါတယ
်။ Yeah, the year of the tiger. What a great way to actually think of us all coming roaring back to life.
ကျန်းနေစုရဲ့အတိုင်းအားလုံးပြန်လဲတက်ဝင်လှုပ်ရှားနေကြပြီဆိုတော့ကိုကြားဟင်းသလိုအားနဲ့မင်းနဲ့ပြတာဖို့အကောင်းဆုံးအခွင့်အလမ်းတစ်ခုဖြစ်ပါတယ်။ဆောင်းရသည်စိတ်တက်ကြံ့ခိုင်စေဖို့အလေးအောင်လေးလုပ်နေတဲ့အချိန်မျိုးမှာတရီချ်ကစားရုံကြီးကိုနောက်ခံချပြီးတန်းကျန်ကြီးရဲ့မှာအခုလိုမိဘုံအလားတွေထွန်းလာခြင်းအဖြစ်အနာဂတ်အတွက်အားမလျှော့ဘဲဆက်သွားရမယ်ဆိုတာကိုအမြင့်ပြသတိပေးနေတယ်လို့ဖြစ်ပါတယ်။အမျိုးသားရည်ကြီးမှုစင်တာကြီးဖြစ်တဲ့ကနေဒီစင်တာကြီးပြန်လည်အသက်ဝင်နေပါပြီ။တိဆူကပြတင်ဆက်မှုမျိုးစုံဒီမှာပြန်လုပ်နေပါပြီ။ဒီထက်လည်းအများကြီးပိုလုပ်သွားချင်ပါတယ်။ကျမတို့နဲ့အတူပါဝင်ဆင်နွှဲကြဖို့လည်းလူတွေကိုဖိတ်ခေါ်နေပါတယ်။
ဝါရှင်တန်မြို့တော်ကကနေဒီစင်တာအမျိုးသားရင်ကျေးမှုစင်တာကြီးမှတရုတ်နှစ်သစ်ကူကြိုဆိုတဲ့မိဘုံအလှပြပွဲကို January 28ရက်နေ့ကနေ February 6ရက်နေ့အထိပြုလုပ်ပြီးတော့ဘသူမဆိုအခမဲ့လာကြည့်နိုင်ကြပါတယ်။ LED မီးလုံးပေါင်း 1,000 ထက်မနည်းတုံထားတဲ့အမှုပညာလက်ရမြောက်မိဘုံကြီးတွေကချမ်းအေးတဲ့ဝါရှင်တန်မြို့တော်ရဲ့ဆောင်းရာသီညအလှကိုပို့ပြီးတော့ထွန်းလင်းအောင်လှုပ်ပေးနေပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
။ဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုစော်မူကျော်ကပြောပြမှာပါရှင်။
ယူကရိန်းနဲ့ဂျာမန်ရုရှားကစစ်အင်အားတသိန်း3000လောက်ထားထားပြီးတင်းမာနေတဲ့အခြေအနေတွေကိုအချိန်တိုအတွင်းဖြေရှင်းနိုင်မှာမဟုတ်ဘဲဒါနဲ့ချီကြာနိုင်တယ်လို့အင်ကာနေကယူကရိန်းမြို့တော် Kiev မှာရောက်ရှိနေတဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုပါတယ်မကြုံသေးဘူးတဲ့အခြေအနေတွေအောက်မှာဒီတင်းမာမှုတွေကိုရှော့မတက်ပါနဲ့လို့ပြောဆိုခဲ့တယ်လို့ဒီပြဿနာကိုအနေငယ်ဆွေးနွေးရုံနဲ့ပြင်သစ်နိုင်လိမ့်မယ်လို့သူ့အနေနဲ့မယုံကြည်ဘူးလို့ယူကရိန်းသမ္မတဗလိုဒီမီယာဇီလင်စကီနဲ့တွေ့ဆုံခဲ့တဲ့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုခဲ့ပါတယ်။အီရန်နျူကလ িয়ার အရေးအမေရိကန်နဲ့အီရန်ဂျာဂန်တဆင့်ဆွေးနွေးမှုတွေကို၁၀ရက်ကြာရပ်ဆိုင်းပြီးနောက်အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါတယ်။အီရန်နိုင်ငံမှာသဝါဒတင်းမာတဲ့သမ္မတအီဘရာဟင်ရာစီတက်လာပြီးနောက်နိုဝင်ဘာလမှာပြန်လည်စတင်ခဲ့တဲ့ဆွေးနွေးပွဲတွေကအကန့်အသတ်နဲ့ပဲတိုးတက်မှုရှိတယ်လို့ဆွေးနွေးပွဲတက်ရောက်တဲ့ကိုယ်စားလှယ်တွေကပြောဆိုပါတယ်။မြန်မာစစ်ကောင်စီကိုလက်နက်မယောင်းချဖို့နဲ့လေယာဉ်စီမယောင်းချဖို့အပအဝင်အရေးယူတံခါးမှုတွေချမှတ်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီအပအဝင်နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲကြိုးပမ်းဖို့အမေရိကန်အစိုးရကိုကွန်ဂရက်လွှတ်တော်နိုင်ငံသားရေးကော်မတီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတစ်နှစ်အတွင်းဒီမိုကရေစီလိုလားတဲ့ပြည်သူတွေအပေါ်ရရက်ဆက်ဆက်ဖိနှိပ်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်ရှုံးချကြောင်းလဲအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဒီမိုကရက်တစ်ကိုယ်စားလှယ်ဂရီဂိုရီမစ်စ်ကအင်္ဂါနေ့ဆွေးနွေးရမှာပြောဆိုလိုက်ပါတယ
်။တရင်ချင်းချုပ်ကိုကုဇော်မိုးကျော်ကပြောပြသွားတာပါ။ဗုဒ္ဓဘူးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6:00ကနေ9:00အထိတင်ဆက်ခဲ့တာပါရှင်။
ညပိုင်းစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ပါအတန်ဖက်အင်ဂျင်နီယာကတော့ Jimmy Cole ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ Nick Evanoff ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကမ္ဘာတော်ကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်။ BND ရဲ့အသေးသေးကနေကင်ဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.